Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တန်ခါနေ2024ခုနှစ်ဇွန်လ22ရက်စနေညစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။လိုင်းဒိုမီတာ3251ဖြင့်အခုစနေတနင်္ဂနွေမှာဆိုရင်လိုင်းလက်မီတာ190ကလည်းဖန်ယူနားဆင်နိုင်ပါတယ်။ဒါအပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းထုတ်လွှင့်ခြင်းတွေတစ်ချိန်တည်းနားဆင်ကြည့်ရှုနိုင်ပါပြီ။ဒီညစီစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျမခင်လေးပါဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ဆက်ပေးသွားပါမယ်ရှင်ဒီညမှာထူးခြားတဲ့သတင်းတွေကတော့ဝင်းနိမိတ်တာယုံကျောင်းတိုင်ဆရာတော်ပြန်လည်တော်မူခဲ့တဲ့အရေးမေ့ပစ်လိုက်ချဖို့တည်တကူဆရာတော်ကမိန့်ကြားခဲ့ပါတယ်မြန်မာပြည်မှာစံစည်းအစမတန်ဖြစ်နေတဲ့အတွက်စံစဘာအသင်းချုပ်ကတာဝန်ရှိသူတွေစစ်ဆေးခံနေရပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါမခင်လေးဒီသတင်းတွေထဲမှာပဲအစ်မင်းရွှေကျင်ဂိုင်းဒီဆရာတော်ကြီးအပြစ်ခံပြန်လွန်တော်မူခဲ့တဲ့ပေါ်တီတကူဆရာတော်ကြီးက
ပြန်ပြန်လို့မရတော့ဘူးဒီအမားသုံးတရားမလေးဒီအမားအပေးမိရမရောက်မိခံခြင်းခွဲလွတ်ခြင်းမပြောင်းခြင်းဖြင့်တိမ်သိမ်းဆောင်းရှောက်တော်မူကြပါဗျာ
ဒီသတင်းတွေအပြီးမှာတော့စနေညပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒုသန်စီစဉ်နောက်ဒီမိုကရေစီလူခွင်နဲ့ခေပြိုင်ကဘာပြီးရင်အာရှနိုင်ငံရေးလေယာစီးပွားဥတုရာသီနဲ့သတင်းတွေကတူတအစီစဉ်တွေစက်တိုက်လာဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်လေးနဲ့ပဲပြောပြပေးပါမယ်ခင်ဗျာ
ဇွန်လ19ရက်နေ့ကမန္တလေးတိုင်းငဇုံမြို့နယ်ကံမရွာနီးစစ်တပ်ကပစ်ခတ်မှုကြောင့်ဝင်းနိမိတ်တာယုံကျောင်းတိုင်ဆရာတော်ပြန်လည်တော်မူခဲ့တဲ့အဖြစ်ကိုတီးခံခွင့်လွှတ်ကြဖို့အတွက်တီတကူဆရာတော်ကြီးကတိုက်တွန်းလိုက်ပါတယ်။ဝင်းနိမိတ်တာယုံကျောင်းတိုင်ကျောင်းတိုက်ကိုရွှေကျင်သာသနာပိုင်တီတကူဆရာတော်ကြီးကဒီကနေ့တွားရောက်ခဲ့ပြီးတော့အခုလိုပဲမိန့်ကြားခဲ့တာပါ။
အဲ့တော့ဒီကနေ့လက်ပြည့်အခြေအနေညာဒီညွတ်ဘူပါတဲ့အရေးကြီးနေတဲ့အတွက်နိုင်ငံတော်နဲ့ဒမီတို့လူသံဃာနိုင်ငံတော်အစိုးရနဲ့သံဃာလက်မတွဲနိုင်ရင်ဒမီတို့နဲ့ပြည်ဟာဒုက္ခဖြစ်စရာများရှိတယ်။အဲဒါကြောင့်တိုက်သူပြည်သားလူများကိုလက်ငယ်ညာတိုက်ပြည်အစည်းအဝေးတည်မှု Union United ဆိုတဲ့ဒီလိုမျိုးကိုလည်းပဲအပေးတဲ့အနေနဲ့တိဒီကံတော်ဘုရားပါဘုရားနေခွင့်လွတ်တော်ဘုရားသုံးကမေ့ပြောက်တော်ဘုရားပြန်ပြေလို့မရတော့တဲ့ဒီအမားသုံးတရားမလေးဒီအမားဝိရောဓတန်ခါတော်တွေကအပေးမိရမရောက်ထပ်ပြီးတော့လည်းမပါမိဒေကံရဲ့ခွဲလွတ်ခြင်းမေ့ပြောင်းခြင်းဖြင့်တိမ်သိမ်းရှောင်ရှောက်တော်မူကြပါဗျာ
။ဒါပြင်တိရကုဆရာတော်ကြီးကဗုဒ္ဓသာသနာရဲ့အုတ်မြစ်ဟာတီးခံခြင်းဖြစ်တယ်ဆိုတာကိုလည်းသူကဥပမာတွေပေးပြီးတော့မိန့်ကြားခဲ့ပါတယ်။သူ့အနေနဲ့ဆွစ်ဇာလန်နိုင်ငံမှာဆေးကုဖို့သွားမှာဖြစ်တဲ့အတွက်28ရက်နေ့မှာကျင်းပမယ့်ဝင်းနိမိတ်တာယုံဆရာတော်ရဲ့ဇာပနာအခမ်းအနားကိုတတ်နိုင်မှာမဟုတ်ဘူးလို့လည်းအသိပေးခဲ့ပါတယ်။အဲ့ဒီနေ့ကဖြစ်ပျက်ခဲ့တဲ့အဖြစ်ပျက်နဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့လုံခြုံရေးအခြေအနေတွေရှုပ်ထွေးနေစဉ်မှာကားတစ်စင်းကိုပြစ်ခတ်မိခဲ့တယ်လို့သာပြောထားပါတယ်။အခုလိုဆရာတော်ကြီးပြန်လည်တော်မူခဲ့ရတဲ့ပြစ်ခတ်မှုအပါအဝင်စစ်တပ်ရဲ့လက်လွတ်စပယ်တပ်ဖြတ်မှုတွေရပ်တန့်အောင်အတွက်တန်ဃာတွေအနေနဲ့ကန့်ဆောင်ချိန်တန်ပြီလို့ဆရာတော်ကြီးရဲ့တပည့်တန်ဃာဟောင်းတွေကစော်ဩထားကြပါတယ်။ဘကုမျိုးကအထင်ကရစတင်တိုက်ကြီးဖြစ်တဲ့ဝင်းနိမိတ်တာယုံကျောင်းတိုင်ဆရာတော်ဗတ်တန်တာမုန်နေတာဘိဝင်တာဟာရွှေကျင်နိသာသနာလုံးဆိုင်ရာဘဟုအလုံးမှုဆောင်ဆရာတော်တပါးဖြစ်ပါတယ်တိပိကရရွေးချယ်ရေးစာမေးပွဲတွေအပါအဝင်မြန်မာနိုင်ငံအနေနဲ့အရရက်ကတန်ခစာမေးပွဲတွေအတွက်စာချစာတင်ပေးနေတဲ့ဆရာတော်ကြီးတပါးဖြစ်ရဟန်းတန်ဃာတို့ကြားမှလည်းထင်ရှားလာပါတယ်ဆရာတော်ကြီးရဲ့ရုပ်ကလတ်တော်ကိုကိုရဲ့ကြာအပူဇော်ခံထားရှိမှာဖြစ်ပြီးတော့ဇွန်လ28ရက်နေ့မှာဇာပနအခမ်းအနားနဲ့မိသူဂျူမှာဖြစ်တယ်လို့ဇာပနစီစဉ်တဲ့ဆရာတော်တွေကမိန့်ကြားထားပါတယ်ရှင
်မြန်မာစံစဘာအသင်းချုပ်တာဝန်ရှိသူတွေကိုခေါ်ယူစစ်ဆေးနေတယ်လို့စစ်ကောင်စီကထုတ်ပြန်လိုက်ပါတယ် မြန်မာနိုင်ငံမှာဆန်စပါးဆေးအဆမတန်မြင့်တက်နေတာနဲ့ပတ်သက်လို့မြန်မာနိုင်ငံဆန်စပါးအသင်းချုပ်ကတာဝန်ရှိသူတွေကိုစစ်ကောင်စီကခေါ်ယူမေးမြန်းနေတယ်လို့ဒီနေ့ဇွန်လ22ရက်နေ့မှာထုတ်ပြန်လိုက်တာပါ။ဘယ်သူတွေကိုခေါ်ယူစစ်ဆေးနေတယ်လဲဆိုတာကိုတော့ထုတ်ပြန်ချက်မှာပြောထားခြင်းမရှိပါဘူး။ဆန်စပါးအသင်းချုပ်ဥက္ကဋ္ဌဦးရဲမင်းအောင်ဒုက္ကဋ္ဌဦးလူမော်မြင့်မောင်အပါအဝင်ဘရင်တော်ကွန်စီတိုင်နဲ့နေကဆန်ကွန်တယ်တွေဆန်ကျိုးဆောင်ပွဲစားတွေကိုလည်းခေါ်ယူစစ်ဆေးနေတယ်လို့နှိစက်သူတွေကပြောပါတယ်။မနေ့တောက်ကြနေကပဲမြန်မာနိုင်ငံဆန်စပါးအသင်းချုပ်ဆန်စပါးကုန်တယ်များအသင်းဆန်ကုန်စီတိုင်းတာဝန်ရှိသူတွေနဲ့သက်ဆိုင်ရာဌာနအဖွဲ့အစည်းတွေပါဝင်တဲ့စည်းဝေးပြုလုပ်ခဲ့ပြီးတဲ့နောက်24ပြည်ဆန်တဲကိုအနိုင်ဆုံး9000ကနေအမြင့်ဆုံး13000ခွဲအထိဈေးသတ်မှတ်ပေးခဲ့ပါတယ်ခင်ဗျာ
။ဂျော်ဒန်မြစ်အနောက်ဘက်ကန်ဒီတာမြောက်ပိုင်းကပါလက်စတိုင်းတွေနေတဲ့မြို့တစ်ခုမှာအစ္စရေးတအူပြစ်တက်ခံရတယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။အစ္စရေးစစ်တပ်လှုပ်ရှားနေတဲ့ခါကီလီယာမြို့မှာပါလက်စတိုင်းစစ်သွေးကြွ2ဦးကိုပြစ်တက်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောခဲ့ပြီးနောက်တရက်မှာပဲအခုလိုအစ္စရေးတယောက်အသက်ခံခဲ့ရတာပါ။အစ္စရေးနဲ့ဟာမတ်စစ်သွေးကြွတို့ကြားစစ်ပွဲစတင်ခဲ့တဲ့ပြီးခဲ့တဲ့နှစ်အောက်တိုဘာလတည်းကစလို့အနောက်ဘက်ကန်ဒီတာမှာအကြမ်းဖက်မှုတွေကလည်းတိုးလာနေပါတယ်။ဒီအချိန်မှာပါလက်စတိုင်းပိုင်နယ်ထဲမှာပါပါလက်စတိုင်း900ကျော်အစ္စရေးဘက်ကပြစ်ခတ်မှုကြောင့်တိုက်စုံးနေတယ်လို့ပါလက်စတိုင်းကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။တချိန်ထဲမှာပဲပါလက်စတိုင်းတွေရဲ့လက်ချက်နဲ့အစ္စရေးစစ်သား900ယောက်အပါအဝင်အစ္စရေး9ယောက်တိုက်စုံးနေတယ်လို့ကုလသမဂ္ဂဂိမ်းကဏ္ဍတွေကသိရပါတယ်ရှင
်။ရုရှားရဲ့လေကြောင်းတိုက်ခိုက်မှုကြောင့်တော့ယူကရိန်းတရားပေးစစ်ုံတွေပျက်စီးခဲ့ပြီး2ဦးဒဏ်ရာရခဲ့ပါတယ်။ရုရှားကမစ်ဆိုင်းဒုံးတွေဒရုန်းတွေနဲ့ညာလုံးပေါက်တိုက်ခိုက်ခဲ့တာမှာယူကရိန်းတောင်ပိုင်းနဲ့အနောက်ဘက်ကတရားပေးစစ်ုံတွေထိခိုက်ပျက်စီးခဲ့ပြီးစစ်ုံသား2ဦးဒဏ်ရာရခဲ့တယ်လို့ယူကရိန်းဘက်ကပြောလိုက်တာပါ။အခုသတင်းပတ်အတွင်းဒုတိယအကြီးဆုံးရုရှားရဲ့ဒီတိုက်ခိုက်မှုတွင်ရုရှားတို့ပြစ်လိုက်တဲ့မစ်ဆိုင်း16ခုတည်းက32ခုကိုပစ်ချဖျက်ဆီးပစ်နိုင်ခဲ့ပြီးဒရုန်း73လုံးကိုလည်းလေကြောင်းရန်ကာကွယ်စနစ်ကပစ်ချနိုင်ခဲ့တယ်လို့ယူကရိန်းလေတပ်ကပြောထားပါဗျ။နိုင်ငံအရှိတောင်ပိုင်းမှာရှိတဲ့ Zaporizhia ဒေသနဲ့အနောက် Lviv ဒေသတွေမှာရှိတဲ့ဓာအပိစက်ရုံကဓာအပြန့်ပြူတဲ့ကိရိယာတွေထိခိုက်ခဲ့တယ်လို့လည်းယူကရိန်းဓာအပြန့်ပြူရေးလုပ်ငန်းယူကရိန်းနာဂိုကပြောထားပါဗျ။ရုရှားဘက်ကတော့သူ့ပိုင်နယ်တွေပေါ်ယူကရိန်းဘက်ကလေကြောင်းနဲ့တိုက်ခိုက်ခဲ့တာကိုလက်တုံ့ပြန်အနေနဲ့တုံ့ပြန်တဲ့အနေနဲ့ Ukraine Derby စက်ုံတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာလို့ပြန်ပြောထားပါတယ်ခင်ဗျာ
။ပြင်သစ်နိုင်ငံပါရီမြို့တော်မှာဇူလိုင်လ26ရက်နေ့ကနေဩဂုတ်လ17ရက်နေ့ထိကျင်းပမယ့် Olympic အားကစားပွဲတွေမှာရှင်ပြိုင်ကြမယ့် American Olympic အသင်းကကိုပိုင်လေအေးဘေးစက်တွေယူသွားကြမှာဖြစ်ပါတယ်။တဘာဝပတ်ဝန်းကျင်မထိခိုက်စေအောင်ပါရီ Olympic ပွဲတွေကိုစီစဉ်ပြင်ဆင်နေတဲ့အပေါ် American Olympic အသင်းကအတိအမှတ်ပြုပေမဲ့ American အားကစားသမားတွေရဲ့စွမ်းဆောင်နိုင်စွမ်းအကောင်းဆုံးဖြစ်ရေးဟာအဓိကဦးစားပေးဖြစ်တဲ့အတွက်ကြောင့်ဖြစ်တယ်လို့ American Olympic နဲ့မတန်ဆွမ်း Olympic အဖွဲ့အမှုဆောင်အရာရှိချုပ်ကတောက်ကြနေကပဲပြောလိုက်ပါတယ်။ Olympic ပြိုင်ပွဲဝင်ကြမဲ့ American အားကစားသမားတွေနဲ့တိုင်ပင်ခဲ့ပြီးတဲ့နောက်အခုလိုကိုပိုင်လေအေးဘေးဆက်တွေပါရီမြို့ကိုယူသွားကြမှာဖြစ်တယ်လို့လည်းသူကပြောပါတယ်။အိုလံပစ်အားကစားပွဲတွေကျင်းပမယ့်ပါရီမြို့တော်မှာဩဂုတ်လဆိုလို့ရှိရင်အပူချိန်ပြင်းပြအပူဆုံးက89ဒီဂရီဖာရင်ဟိုက်ဆယ်ဆီယပ်နဲ့ဆိုလို့ရှိရင်တော့25ဒီဂရီဆယ်ဆီယပ်လောက်ရှိနေမှာဖြစ်တဲ့အတွက်ကြောင့်မလို့အခုလိုစီစဉ်ရတာလည်းဖြစ်ပါတယ်ရှင
်မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American အသံကနေဇွန်လ22ရက်စနေညနောက်ဆုံးရအထူးခြားဆုံးသတင်းတွေကိုမခင်လေးနဲ့ပဲကျွန်တော်ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးအပတ်စဉ်ကဏ္ဍတွေဆက်တိုက်ပါအရင်ဆုံးကတော့လူခွင့်အခြေအနေတွေကိုတင်ပြနေတဲ့ဒုသန်အစီအစဉ်ပါပညာသင်ခွင့်ခက်ခဲနေတဲ့ရွှေပြောင်းတွေရဲ့ဘဝကိုပြောထားပါတယ်ထိုင်းနိုင်ငံမှာရွှေပြောင်းလုပ်သားအဖြစ်သွားရောက်လုပ်ကိုင်နေကြသူတွေအနေနဲ့သားသမီးတွေကိုကြောင်းထားပညာသင်ပေးဖို့အခက်အခဲကြုံနေရတဲ့အခြေအနေတွေကို Frontier မြန်မာအဖွဲ့ပြောပြပေးပါအောင်ခင်ဗျာ
လို့ရှိရှိနေအဲ့ဒီတခုတော့အငဲဖြစ်တယ်ချမ်းသာကျင်လာမဖြစ်ဘူးနင်ချမ်းသာကျင်လာအချမ်းသာနေပြီတာသမီးတွေစားတော့ဒီကပဲ
ကျောင်းနေနေဆိုတော့သူအခုမျိုးအစ်တော်ကြာညမောသူကျောင်းသူတို့ကစပဲစီမံစားမယ်လေကျောင်းကြားလေးစီမံစားမှုလေ
ထိုင်းနိုင်ငံမှာတော့လူတိုင်းပညာသင်ယူခွင့်ရှိရမယ်ဆိုတဲ့အခွင့်အရေးကတခြားနိုင်ငံကရွှေပြောင်းအလုပ်သမားမိသားစုရဲ့ကလေးတွေအတွက်ပါအကျုံးဝင်ပါတယ်ဒါပေမဲ့ဒုအတန်အဖွဲ့တွားရောက်ခဲ့တဲ့ထိုင်းနိုင်ငံတောင်ပိုင်းဖငှပြည်နယ်ကပြည်ရှင်ရွှေပြောင်းအလို့သမားမိသားစုတွေရဲ့မျိုးဆက်30လောက်ဟာကြောင်းမနေကြရပါဘူးအခုတော့ကံကောင်းစွာနဲ့ပဲမိသားစုတချို့အတွက်တချို့အရာတွေကပြောင်းလဲလာနိုင်တော့မှာပါမင်္ဂလာပါရှင် မြန်မာနိုင်ငံတဝန်းကလူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero တဲ့ကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။
ตาโหเจ้านี่ก็ตัดฉันล่ะหึบาเกลอย
มาพี่อ่ะติหูเลย
ไอ้ลูกเว้ยตูไม่ติปัญญาก็บางแม้นตูไม่ติอ่ะอืม
เจ้ามาตังเงินจริงๆมันอายเสียไอ้ลูกมันตั้วจริงมั้ย
ฉี่ได้ดิมาฉี
่ดิมาฉี
่อัตตเสนี่อยู่ในมองตูตาเนตุมีตาสุหาไทยနိုင်ငံတောင်ပိုင်းဖန်ကနေတဲ့မှာရှိတဲ့ရာဘာချန်တစ်ခုရဲကတင်းငယ်တဲ့အိမ်တန်းလျားလေးမှာနေထိုင်ကြပါတယ်။မောင်တူတာဟာကြောင်းလဲမနေဘူးပါဘူး။ဒီရာဘာတော်တွေထဲမှာပဲသူ့တငင်ချင်းတွေနဲ့တနေကုန်စော့ကစားရင်းအချိန်ကုန်နေပါတယ်။မောင်တူတာရဲ့အမေမဝေအေးကတော့ည၈နာရီကနေနောက်တနေ့မနက်၁၀နာရီအထိရာဘာချန်တွေထဲမှာရာဘာချစ်တာကနေရာဘာအစည်းအဝေးတွေကိုရာဘာပြားတွေရတဲ့အထိအလုံးလုံးရင်ရုံးကန်နေရသူဖြစ်ပါတယ်ရာဘာချန်တွေထဲမှာပဲကြီးပင်းခဲ့ရတဲ့မဝေအေးတယောက်မြမစာရောထိုင်းစာကိုပါကောင်းကောင်းမရေးတတ်လို့ဖလဲမဖတ်တတ်ပါဘူးသူပညာမတတ်ပေမဲ့အသက်၁၄နှစ်အရွယ်သမီးနဲ့၁၀နှစ်အရွယ်သားဖြစ်သူသူ့သားသမီးနှစ်ဦးစလုံးကိုတော့ပညာတတ်စေခြင်းပြီးပြင်ပပမတ်လောက်ကန်စားတောက်ကြရတဲ့သူ့ရဲ့ဘဝလိုမျိုးမဖြစ်လာစေချင်ပါဘူ
းဘဝမှာအကြီးမားဆုံးတောင်တပညာနဲ့ပတ်သက်တဲ့နေရာမှာရှိတယ်အဲကြောင့်မလို့ကျောင်းဖြစ်စီချင်တယ်ဘယ်ဘက်ကလလားဘာမေးလိုက်ကျောင်းဖြစ်ချင်တယ်မကျွန်မကျောင်းဖြစ်ချင်တယ်ကျောင်းလှုပ်စီချင်တယ်အဲ့ဒီတခုတော့အငဲဖြစ်တယ်ချမ်းသာချင်လားမဖြစ်ဘူးနင်ချမ်းသာချင်လားအချမ်းသာနေပြီတာသမီးတွေစားတတ်ဖို့ဒီကပဲ
ဒီထိုင်းစာတင်ကျောင်းကလုံမနီရွာကနေ6ကီလိုမီတာလောက်ဝေးတဲ့နေရာမှာရှိပါတယ်ပညာရေးသည်အလုံးအတွက်ဖြစ်ရမယ်ဆိုတော့ထိုင်းနိုင်ငံအစိုးရရဲ့မူဝါဒအရဆိုရွှေပြောင်းအလုပ်သမားမိသားစုကကလေးတွေလည်းပညာသင်ကြားနိုင်ခွင့်ရှိပါတယ်ဒါဆိုမောင်တူတဟာဘာကြောင့်အဲ့ဒီကျောင်းကိုမသွားရတာပါလဲမောင်တူတရောသူ့အမေမဝေအေးရောထိုင်းစကားမတတ်ကြသလိုမောင်တူတကိုယ်တိုင်လည်းထိုင်းကျောင်းမှာကျောင်းမနေချင်ပါဘူးမခင်မဆိုးကလုံမနီကျေးရွာအနီးတစ်ဝိုက်ကမြမရွှေပြောင်းအလုပ်သမားတွေအတွက်အသိပညာပေးရေးလှုပ်ဆောင်နေတဲ့ရက်ရွာခေါင်းဆောင်တူဖြစ်ပါတယ်ကပုံခရိုင်အတွင်းကရွာ9ရွာလောက်မှာနှိရှေမြမရွှေပြောင်းအလုပ်သမားတွေအများကြီးရှိကြပြီးသူတို့ဟာရာဘာချန်စီယုံချန်တွေနဲ့ဒူရင်မင်းကိုစားတဲ့စိုက်ပျိုးချန်တွေမှာအလုံးလုံးကင်ကြပါတယ်။ဒီရွှေပြောင်းမိသားစုတွေကအသက်၄နှစ်ကနေ၁၄နှစ်အတွင်းကလေးတရာဝင်းကျင်လောက်ဟာကျောင်းမတက်နိုင်ကြပါဘူး။ထိုင်းကျောင်းတွေမှာလည်းမြမရွှေပြောင်းကလေးတွေကျောင်းတက်နိုင်မှုအခက်ခဲနဲ့စိန်ခေါ်မှုတွေရှိနေလေလို့ရက်ရွာကောင်းဆောင်မခင်မဆူကပြောပါတယ
်။ရွာတိုင်းလိုလိုထိုင်းကျောင်းရှိတယ်။ဒါပေမဲ့ကလေးတိုင်းကကျောင်းကိုဝင်ခွင့်မရှိဘူး။သူတို့မှာတထေးအာမခံချက်ရှိရမယ်နောက်တစ်ခုကကြတော့မွေစင်ရင်ပေါ့ထိုင်မွေစင်ရင်ရှိရမယ်အမတို့မြမကလေးတန်းကထိုင်မွေစင်ရင်မရှိဘူးဘယ်လိုပြောမလဲဆိုတော့ဆေးရုံမှာမမွေးတဲ့ကလေးတွေရှိတယ်မွေစင်ရင်မပြည့်တဲ့ကလေးတွေကထိုင်ချောင်းတက်ဖို့မလွယ်ဘူးတက်ဖွဲ့ရှိတောင်မှချို့ချောင်းတွေကကြတော့ခွဲခြားဆက်ဆံတယ်ဒီမတို့မြမကလေးတွေကထိုင်စကားထိုင်ဘာသာကြောင်းကြောင်းချင်းချင်းနားမလည်ဘူးလေဒါဆိုရင်သူတို့ကလက်မခံချင်ဘူးအဲ့ဒါဆိုရင်သူတို့ကသိပြီးစိတ်မရှိဘူးပေါ့
တကယ်တော့ကီလိုမီတာ30လောက်ဝေးတဲ့နမဲကျော်တဲ့လှပတဲ့ကမ်းခြေတွေရှိတဲ့ခေါင်လက်နယ်အနီးမှာမြမရွှေပြောင်းကလေးတွေအတွက်ဖွင့်လှစ်ထားတဲ့မြမစာတင်ကျောင်းတစ်ခုရှိပါတယ်။ဒါပေမဲ့ရာဘာချန်အလုပ်သမားတွေအဖို့တော့အဲ့ဒီကျောင်းမှာကလေးတွေကိုကျောင်းထားနိုင်မှုအတွက်သွာလာစည်းိမ်နဲ့ကျောင်းစည်းိမ်တွေကိုလည်းမတက်နိုင်ကြပါဘူး။ပညာမတင်ကြရတဲ့ကလေးတွေဟာစိတ်ပိုင်းဆိုင်ရာမရင်ကျက်ကြတာနဲ့နေ့စဉ်ဘဝလူမှုဆက်ဆံရေးတွေကိုလည်းကောင်းကောင်းမလုပ်နိုင်ကြတာတွေရှိနေပါတယ်။ဒါရီဟာသူတို့ဘဝရဲ့ရှေ့အနာဂတ်ကိုဆူဆူဝါဝါထိခိုက်စေတယ်လို့မခင်မဆိုးကဆိုပါတယ်
။တောင်မတည့်ရတဲ့ကလေးကဘလို့ဖြစ်သွားလဲဆိုတော့ဘူတူတာမရှိဘူးအတွေးခေါ်မရှိဘူးအိမ်တွင်းအကြံဖက်မှုတွေလည်းဖြစ်လာတယ်ကလေးတွေကကောင်းလားဆိုးလားလဲသူတို့မသိဘူးငွေငွေရွေရွေနဲ့အိမ်ထောင်ကြတယ်လေပင်တူခဲသားတို့နေကြတယ်မလိုလားပဲနဲ့ကလေးတွေမွေးလာကြတယ်
ဒါဟာကြီးမားတဲ့ပြဿနာတည်းရဲ့ဖြစ်နေပြီး ်အထူးသဖြင့်ဝေးလံတဲ့နေရာတွေကရွှေပြောင်းအလုပ်သမားတွေရှိတဲ့နေရာတွေမှာဒါမှမဟုတ်တရားဝင်အထောက်အထားမရှိကြတဲ့အခြေအနေမျိုးတွေမှာကြကြပြန့်ပြန့်ဖြစ်နေကြပါတယ်။ UNICEF ရဲ့2019ခုနှစ်ကခန့်မှန်းချက်တွေအရတော့ထိုင်းနိုင်ငံတွင်ကရွှေပြောင်းမိသားစုတွေကကလေးနှစ်သိန်းကျော်လောက်ဟာဘယ်ပညာသင်ကြားခွင့်ကိုမှမရကြဘူးလို့ဆိုပါတယ်။ဒီလိုအဖြစ်တွေကြုံခဲ့ရတဲ့မျိုးဆက်တွေလည်းရှိခဲ့မှုပါတယ်။အသက်36နှစ်အရွယ်မတ်အေးဟာဖန်ကားမှာရှိတဲ့ Rubber Channel ထဲမှာပဲကြီးပင်းခဲ့ရပြီးမိဘတွေကကြောင်းမထနိုင်ခဲ့တာကြောင့်မြမစာရောထိုင်းစာကိုပါမတက်ပါဘူး။အသက်ရမ်းငယ်သေးတဲ့အချိန်မှာပဲမတ်အေးတယောက်သူ့ချစ်သူနဲ့အတူနေခဲ့ပြီးပထမဆုံးကလေးကိုမွေးဖွားခဲ့ပါတယ်။သားသမီးလေးယောက်မွေးဖွားခဲ့ပြီးကလေးတွေအလုံးကိုမြမပြည်ဘက်ကအဖိုးဖွားတွေစီကိုပို့ပြီးပညာသင်စေခဲ့ပါတယ်။ဒါပေမဲ့ကလေးတွေဟာထိုင်းဘက်ကိုအချင်းအမျိုးမျိုးကြောင့်ပြန်လာရချိန်မှာတော့သူတို့ပညာရေးကအဆုံးသတ်သွားပါတော့တယ်
။အဲကလေးလေးဖြစ်သွားဆိုတော့ကိုလေးမျိုးဖြစ်သွားဆိုဟိုရင်ထဲမှာလာမြဝီခန့်သားရပါတော့။အော်စီထဲမှာလာကိုနိုင်တလုံးတော့ထားရှင်းတာပဲ။ဘယ်နှမကြောက်ဖွာဆိုလဲဒီနှမကြောက်ဖွာဆိုလဲကိုထားရှင်းတာပဲ။အဲဆိုတော့အမဝူးရဲဆိုတော့မဖြစ်ရ။တနည်းနာတနည်းနာလဲဝူးရဲ။ကိုတရုတ်နှစ်ယောက်တဲ့နာဟိုကားလေးလာမကြောရေဝူးရဲဆိုတော့ကားခါလာတာမနိုင်ဘူးပေါ့
ထိုင်းနိုင်ငံမှာပညာသင်ယူခွင့်အခွင့်အလမ်းတွေမရှိတာကြောင့်မအေးဟာသူ့သမီးဖြစ်သူမိမိကိုသူ့လိုဘဝမျိုးဖြစ်လာမှာစိုးရင်ခဲ့ပါတယ်ဒါပေမဲ့အခုတော့သူ့သမီးလေးဟာသူ့စိုးရင်တယ်လို့ဖြစ်လာခဲ့ပါပြီ
သူတို့ကျောင်းနေနေဆိုတာသူအခုမျိုးအီတော်ကြာမြန်မော်သူမျိုးကျောင်းသူတို့ကစပဲစီမံစားမယ်လေယောက်ျားလေးစီမံစားမှုလေးလေသူစလိုက်နေတဲ့ချီသူတော့ကိုကစလည်းမတာလူကြလည်းမတူအောင်ဘာလည်းမတွားရဆိုတော့ဒီလူနာဒီလူနာပဲတွေးဒီလူနာဒီလူနာပဲကြိုက်တန်းနေတိုင်းအဲ့လို
အခုဆိုအသက်16နှစ်အရွယ်သာရှိသေးတဲ့မမီမိမှာတားလေးတယောက်ရှိနေပါပြီ။ဘလို့ကြောင့်ပဲဖြစ်ဖြစ်သူ့တားလေးကိုကြောင်းရအောင်ထားမယ်လို့မမီမိကဆုံးဖြတ်ထားပါဗျ
။စမတားတားလေးတွေးကြုံရှိတားလေးအဟားလေးဆိုရေသူများခလေးလေးမျိုးမဆရာတော့ရတားလေးဆိုရေဆိုရေကျွန်တော်တို့ဘဝမျိုးဖြစ်မှကြောက်လို့စအားပင်ပန်းခိုင်းချင်လို့
ခုတော့မမျော်လင့်မဲ့မမီမီရဲ့သားလေးအတွက်ကြောင်းတက်နိုင်မှုမျော်လင့်ချက်တစ်ခုရှိလာပါပြီ။သူတို့နေတဲ့နေရာမှာမြမစာတင်ကျောင်းတစ်ခုဖွင့်လိုက်ပြီးဖြစ်ပါတယ်။ဒီကျောင်းက Catholic Foundation အဖွဲ့တစ်ခုဖြစ်တဲ့ Diocesan Social Action Center တော့စူရတနီ Catholic Foundation အဖွဲ့ရဲ့ကျောင်းစီမံချက်တစ်ခုဖြစ်ပါတယ်။စာတင်ကျောင်းကိုထိုင်းစာတင်ကျောင်းတစ်ခုနဲ့အတူတွဲဖွင့်ထားပြီးကလေး65ယောက်လောက်ထိသင်ကြားနိုင်မှာဖြစ်တယ်လို့ကျောင်းစီမံချက်မှာပါဝင်သူတွေကပြောပါတယ်။ကလေးမိဘတွေကတော့ចောင်းជို့ពូសីងနဲ့សៀសៀម៉ារីရဲ့លាសាအတွက်ដសៃដបိုင်းအနေနဲ့ငွေထဲဝင်ရမှာဖြစ်ပြီးဒီအတွက်ចောင်းလာကပုံစံမျိုးနဲ့ပမာဏတစ်ခုកောက်ခံသွားမှာဖြစ်တယ်လို့သိရပါတယ်ဒီចောင်းမှာ၄ដានទីတက်ရောက်နိုင်မှာဖြစ်ပြီးမြန်မာစာထိုင်းစာအင်္ဂလိပ်စာနဲ့သင်ချာဘာသာရပ်တွေကိုအခြေခံတက်မြောက်အောင်သင်ကြားပေးမှာဖြစ်ပါတယ်မတူတာကတော့အဲ့ဒီစာသင်ကျောင်းမှာရာဘာ channel ကသူ့ကစားပေါ်တငယ်ချင်းတွေနဲ့အတူပျော်ပျော်ရွှင်ရွှင်ကျောင်းတက်နေပါပြီ။မဝေအေးကတော့သူနေထိုင်တဲ့နေရာမှာကျောင်းဖွင့်ပြီဆိုတာကြောင့်သူ့ကလေးတွေအတွက်စိတ်လှုပ်ရှားပျော်ရွှင်နေပါဗျ
။သူတို့ကျောင်းဆွတာနဲ့နီးစပ်စီရှင်နေ။အဲ့ဒါကြောင့်လေလေကျောင်းလောက်ပြင်မဲ့လို့ပြောတာပျော့တယ်။ဒီကျောင်းနဲ့ပတ်သက်လို့နင်းအစည်းကိုပြစ်ပြစ်လိုက်။ကိုယ့်ရဲ့စီပွားရေးကိုပြစ်လိုက်။ကျောင်းတက်ကိုနေလိုက်ရမယ်ဆိုလိုက်ပြီးတယ်။ကိုသားသမီးတွေစာတက်စီရှင်လို့အဲ့လိုမျိုးအလောက်ကြီးကိုကျောင်းကိုလူရှင်တာအိမ်မက်တွေပါမက်တယ
်ဒိုတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပြည့်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေနောက်တစ်ပတ်မှာထုတ်လွှင့်မယ်ဒိုတန်ပေါ့ဒ်ကတ်ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင
်ပညာသင်ခွင့်ခက်တဲ့ရှေ့ပြောင်းဘဝ Frontier မြန်မာအဖွဲ့ပြောပြခဲ့တာပါအခုတော့ဒီမိုကရေစီလူခွင့်နဲ့ခက်ပြိုင်ကြပါပါတည်မှန်တည်နိုင်ငံသားအရေးပါပုံကိုပြန်လွှင့်ပေးလိုက်ပါတယ်။နိုင်ငံကောင်းဆောင်တွေရွေးချယ်တာမှာမှန်ကန်တဲ့သတင်းသိထားဖို့အရေးကြီးပါတယ်။ဒါကဒီမိုကရေစီတွေမှာအာဏာရှင်စနစ်နဲ့ပဋိပက္ခနေရာတွေမှာအရေးပါတာပါ။ဦးကျော်ကျော်သိနေမိထားတဲ့ဦးတမောင်တန်ပြောပြပေးပါဦးခင်ဗျာ။
ပတ်ကျွန်တော်အစီအစဉ်မှာဒီမိုကရေစီပဋိပက္ခတဲ့တည်ကြောင်းလေးကိုပြောချင်ပါတယ်။ဒီပတ်ကျွန်တော်ဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့အရင်တုန်းကဗျိုရဲဝိုင်းတော်သားရောက်တဲ့ဖြစ်ပြီးအခုအွန်လိုင်းကောင်ရှင်တဝူးဖြစ်တဲ့ကိုကျော်ကျော်သိန်းဖြစ်ပါတယ်။မင်္ဂလာပါကိုကျော်ကျော်သိန်းရေ
။မင်္ဂလာပါဦးတိမောင်သိန်းရေတွေ့ရတာဝမ်းသာပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့ဒီမိုကရေစီအကြောင်းပြောကြတဲ့အခါမှာ inform citizen နော်မြန်မာလူတော့သတင်းချက်လက်တွေသိနာလေတဲ့နိုင်ငံသားလို့ပြောရမှာပေါ့နော်ဒီအကြောင်းလေးကပြောလို့ပြောထားရှိပါတယ်ဆိုတော့ဒီမိုကရေစီစနစ်မှာဒီလိုနိုင်ငံသားတွေကတော်တော်အရေးကြီးပါတယ်ပဋိပက္ခတွေနဲ့အာဏာရှင်စနစ်အောက်မှာကောသတင်းချက်လက်တွေသိနာလေတဲ့နိုင်ငံသားကအရေးကြီးသလားအရေးကြီးတယ်ဆိုရင်တော့ဘာကြောင့်အရေးကြီးတယ်လဲ
ဟုတ်ကဲ့ပါဦးတမန်သားကျွန်တော်အမြင်ရဆိုရင်တော့မြန်မာနိုင်ငံရဲ့အခုလိုအခြေအနေမျိုးမှာ informed citizen တွေဖြစ်ဖို့ပို့လို့တော့မှအရေးကြီးပါသေးတယ် informed citizen တွေပို့ဖြစ်ဖို့လိုပါတယ်ဟလာအကြောင်းတစ်ခုကပါလဲဆိုတော့တစ်ဖက်မှာကျွန်တော်တို့သတင်းမှားတွေတစ်ခါလောက်ကြံသတင်းတွေပေါ့နော်အဲ့ဒါတွေကိုအုံနဲ့ကျင်းနဲ့အလုံးအရင်းနဲ့ဖြန့်နေတာတွေကအချိန်အဟုန်နဲ့ကိုရှိနေတာကအကြောင်းတစ်ကြောင်းဖြစ်ပါတယ်နောက်တစ်ခုမှာကြတော့လည်းပဲဟလာတက်ဆိုင်ရာကုဒေတာမှာဘာတွေဖြစ်နေတယ်လဲတခြားဒေတာတွေမှာဘာတွေဖြစ်နေတယ်လဲနိုင်ငံတော်မှာဘာတွေဖြစ်နေတယ်လဲစာရာတွေကိုအချိန်မှန်ဖြစ်ပြမှန်အချက်လက်အမှန်အတိုင်းသိချာသိထားဖို့အရေးကြီးပါတယ်ဟိုမှာတည်င်းအချက်လက်တွေအချိန်တွေကိုသိရှိထားမှသိသိချာချာဆုံးဖြတ်နိုင်မှာဖြစ်ပါတယ်ဒါမှသာလျှင်ကိုက inform citizen ဖြစ်မှာပေါ့နော်ခုတိုင်းဒီအရေးကြီးတဲ့ကိစ္စတွေကပေါ့ဆုံးသက်နိုင်ပြီဖြစ်မှာပေါ့ကျွန်တော်ဒီ2022ဒီဇင်ဘာလတုန်းကဒီ international media support ပေါ့ IMS အဖွဲ့ကထုတ်တဲ့စစ်တမ်းတစ်ခုမှာအဲ့ဒီမှာစစ်တမ်းမှာပါတဲ့လူတွေပြောထားတာကိုကျွန်တော်စင်ကာပူထဲမှာထည့်ထားတာဖတ်လိုက်ရပါတယ်အဲ့ဒီမှာဒီချိုပြောထားတာလေးကျွန်တော်နမူနာပြောပြခြင်းပါတယ်တယောက်ကဘာပြောသလဲဆိုတော့တည်င်းဆိုတာကသူတို့အတွက်တည်ရေးရှင်ရေးကိစ္စပါပဲတဲ့တည်င်းဟာသူတို့အသက်ရှင်လူမျိုးခုအတွက်အထောက်အကူဖြစ်စေပါတယ်တဲ့ဒါတခုနောက်တယောက်ကကြတော့တည်င်းသည်တယောက်ယောက်ရဲ့ဘေးကင်းလုံခြုံရေးနဲ့ထပ်တူကြပါတယ်တဲ့တည်င်းကနေပြီးတော့ဟလာတခုခုဖြစ်လာတော့မယ်ဆိုရင်ကြိုတင်ပြင်ဆင်ထားဖို့အတွက်သိရနိုင်ပါတယ်တဲ့နောက်တယောက်ကကြတော့သူကဟာလာလုံဂျုံရဲ့တနေရာကတနေရာပြီးတော့ရွှေ့ပြောင်းနေရတာအဲ့တော့သူဇာတိမျိုးပေါ့သူမျိုးမှာဘာတွေဖြစ်နေတယ်လဲဟာသူမိသားစုဘယ်လိုအခြေအနေရှိတယ်လဲဆိုတာကိုတည်င်းတွေကနေတဆင့်သူကသိအောင်လုပ်ရတယ်တခါသူကတည်င်းဆိုတာကိုတည်င်းချက်လက်ဆိုတာကိုသူကဟာလာတိုက်ခိုက်တဲ့တိုက်ပွဲတွေအကြောင်းတခါစစ်ကြောရေးပေါ့ဗျာဒါတွေနဲ့ပတ်သက်ပြီးတော့စစ်ဆေးမြန်းတဲ့အကြောင်းပြီးတော့နိုင်ငံရေးဒါတွေကိုသူကတည်င်းလို့သတ်မှတ်တယ်လို့ပြောထားပါဆိုတော့ဒီဟာတွေကိုကြည့်ရင်ဒီလက်ရှိမြန်မာနိုင်ငံပြည်ပခါကာလမှာဟလာတရင်တွေကိုတိဖို့ဟလာအချိန်ဒီမှန်တွေကိုတိဖို့ဘလောက်ရေးကြီးတယ်ဆိုတာအမတန်ပေါ်လွင်ပါတယ်ထင်ရှားပါတယ်ဒါကကျွန်တော်ခုပြောသွားတာကပြည်ပခါတို့နိုင်ငံရေးတို့နဲ့ပတ်သက်တာပဲရှိပါသေးတယ်ဂျန်နဲ့ဂျမ်မာရေးစီးပွားရေးမိုးလေဝသစားရည်နဲ့ပတ်သက်ပြီးတော့လေတရင်ချက်လက်အမှန်တွေကိုတိမှာဆုံးဖြတ်ချက်အမှန်ကိုရွေးချယ်စဉ်းစားဆုံးဖြတ်နိုင်ပါပါခင်ဗျာ
ကျော်ကျော်သိန်းပြောသွားသလိုကိုယ့်ရဲ့လုံခြုံရေးအတွက်လည်းဒါတော်တော်ကြီးဂရုစိုက်နေရတဲ့အချိန်ပေါ့ဒီလိုအချိန်မှာပုံမှန်သတင်းမီဒီယာကြီးတွေအနေနဲ့ပေါ့နော်ဒီမြေပြင်အခြေအနေနဲ့အညီတောက်ပြန်နိုင်စွာရှိပါမလားအဲ့ဒီလိုအခြေအနေမှာကောလူမှုမီဒီယာတွေရဲ့သတင်းခန့်ခန္ဓာကဘယ်လိုရှိနိုင်လဲ
ဟောနှစ်ပိုင်းပေါ့နော်သတင်းမီဒီယာတွေပုံမှန်တောက်ပြန်နိုင်မလားလူမှုမီဒီယာတွေရဲ့ခန့်ခန္ဓာဘယ်လိုရှိမလဲဆိုကျွန်တော်တိုင်းခွဲပြောရမယ်ထင်ပါတယ်တခုကဘာလဲဆိုတော့လက်ရှိအခြေအနေရောက်မှာပုံမှန်သတင်းမီဒီယာကြီးတွေနဲ့လောကကန်ရတာအများကြီးခက်ခဲရှိပါတယ်ဆိုတော့ကျွန်တော်ဒီနေရာမှာတခုပြောချင်တာကတော့အဲ့ဒီအချိန်ဒီအောက်မှာကိုပဲလူလူနေတဲ့သတင်းတွေအဖြစ်အပျက်တွေကိုအမှန်တိုင်းသိရှိအောင်စူးစမ်းပြီးတော့တင်ဆက်နေတဲ့သတင်းမီဒီယာတွေနဲ့သတင်းမီဒီယာသမားသတင်းတောက်တွေကိုကျွန်တော်ထူးပဲကြီးကြီးလို့ပါတယ်သူတို့ကခက်ခဲမျိုးကြဖန်ဆင်းနိုင်ခံရနိုင်တယ်နှိမ့်ဆက်နိုင်ခံရနိုင်နောက်ဆုံးအသက်သေးဆုံးခံရနိုင်တဲ့အဖြစ်ကိုကြုံနေရတဲ့အချိန်ဒီအောက်မှာလုပ်နေကြတာပါအခုစစ်တပ်ကဗျာသတင်းမီဒီယာသမားဆိုရင်သူကရန်သူလို့သဘောထားတာအကြာပွေစစ်စစ်နေမြန်ဖန်ဆီးဂျိုင်းနဲ့တခါအဲ့လိုပဲအသက်ဆုံးဆုံးရတဲ့လူတွေရှိတယ်ဆိုတော့သတင်းတောက်အလုတ်ကဒီနှစ်ခေတ်မှာအင်မတန်အင်ဒီယာကြီးတဲ့အလုတ်ပါဆိုတော့အဲ့ဒီအချိန်ဒီအောက်မှာသတင်းမီဒီယာကြီးတွေနဲ့မြန်မာနိုင်ငံရဲ့ဒေတာအသီးအသီးမှာသူတို့ဒီနောက်တွေမထားနိုင်ပါဘူးမထားနိုင်တဲ့ခါကျတော့မြေပြင်အချိန်ဒီအမှန်တိုင်းကိုသတင်းရယူဖို့အတွက်အမြဲတမ်းခက်ခဲပါတယ်အဲ့ဒီဂျားတွေကပဲသူတို့စူးစမ်းပြီးတော့လုပ်နေကြတာပါအဲ့ဒါကြောင့်မို့လို့တစ်ဖက်မှာဒီလူမှုသတင်းစာဆရာပဲခေါ်ပြည်သူပြည်သားသတင်းသမားပဲခေါ်စသည်အားဖြင့် citizen journalist တွေရဲ့ခန့်ကန့်လာကတိတ်ကိုရေးကြည့်လာပါတယ်တချို့မြေပြင်အချိန်ဒီတွေဆိုရင် citizen journalist တွေကိုအားကိုးပြီးတော့သတင်းမီဒီယာကြီးတွေကတင်ဆက်နေကြတာပါဆိုတော့ပြန်ပြီးတော့လာစစ်စစ်ကြရတာတော့ရှိတာပေါ့ဒါကြောင့်လွတ်လပ်တဲ့သတင်းမီဒီယာရဲ့အခန့်ကဏ္ဍကဒီချိန်မျိုးမှာပိုပြီးအရေးကြီးပါတယ်အဲ့ဒါကိုကျွန်တော်အထူးသတိပြုစေချင်ပါတယ်ခင်ဗျဆိုတော့နောက်ဦးမောင်သားရဲ့နောက်မေးခွန်းတစ်ပိုင်းကတော့လူမှုမီဒီယာတွေရဲ့အခန့်ကဏ္ဍပေါ့နော်
ဟုတ်ကဲ့
လူမှုမီဒီယာရဲ့အခန့်ကဏ္ဍကမြန်မာနိုင်ငံမျိုးမှာလူမှုသတင်းကြားယူနိုင်ခွင့်ပဲတိတ်ကို ရေးပါပါတယ်ခုနပြောတဲ့ IMS စစ်တမ်းမှာကိုပဲသူတို့စစ်တမ်းပေါက်တဲ့ data 6ခုလုံးမှာ Facebook ပေါ့ဗျာ Facebook ကမြန်မာနိုင်ငံမှာအတွင်ကျဆုံးလူမှုမီဒီယာစစ်တမ်း6ခုစလုံးမှာ Facebook ကအဲ့ဒီ data ကလူတွေရဲ့သတင်းရတဲ့သတင်းရယူပဲအဓိကအရင်အမြင့်နေနဲ့ရှိနေတယ်ဒါပေမဲ့ Facebook ပေါ့ဗျာလူမှုမီဒီယာတွေဆိုတာကသူကသတင်းဌာနတွေမဟုတ်ဘူးလာတဲ့ထဏာတွေကနေပြီးတော့သူတို့တင်ဆက်တဲ့သတင်းတွေလူတွေစီကိုပို့ပြီးတော့ကြည်ကြဲပြင်းရောက်နိုင်အောင်လို့လူမှုမီဒီယာတွေကိုသူတို့ကလီလန်တခုနေနဲ့အသုံးပြုတာဆိုတော့သတင်းဌာနတွေကတင်တဲ့သတင်းတွေကတော့စစ်စစ်ပြီးသားဖြစ်တဲ့အတွက်ဒါအတန်အသင့်ကျွန်တော်တို့ကဒါအားကိုးလို့ရတယ်ယုံကြည်လို့ရတယ်သိချလို့ရတယ်ဒါပေမဲ့လူမှုမီဒီယာမှာကလူတိုင်းသတင်းသမားဖြစ်နိုင်ဘာမှစစ်စစ်ဆရာမလိုပဲနဲ့အတီးကျူဆရာမလိုပဲနဲ့ကောက်တင်လိုက်လို့ရဆိုတော့တင်တဲ့လူကိုကျွန်တော်တို့ကသွားပိတ်လို့မရဘူးအဲ့တော့တုံးဆွဲသူတွေကိုယ်တိုင်ကကြတိထားဖို့လူတွေလာတင်တဲ့သတင်းကိုစမ်းစစ်ဖို့လိုတယ်ဒီဥစ္စာကဟိုမိုးကြီးမှိုင်းတယ်သူပြတော့ share လုပ်တယ် like လုပ်တယ်ပေါ့ဗျာဒါ comment ရေးတယ်ပေါ့ဒါတွေပေါ်မှာအထူးသတိထားဖို့လိုပါတယ်ဆိုတော့လူမှုမီဒီယာရဲ့အခက်အခဲဘယ်နေရာမှာရှိတယ်လဲဆိုရင်မြန်မာနိုင်ငံမျိုးတွက်ကတိတ်ကိုရေးပါတဲ့နေရာမှာရှိပါတယ်အထူးသတိပြုစေချင်တာကတုံးတိုင်းရင်ဆေးပါမတုံးတိုင်းရင်ဘေးဖြစ်နိုင်ပါတယ
်ဟုတ်ကဲ့ကျွန်တော်တို့ဒီသဘာဝဘေးအန္တရာယ်မှာလဲ early warning system လို့ခေါ်တယ်ပေါ့နော်ကြိုတင်သတိပေးတဲ့စနစ်တွေနော်ဒါတရင်ဖလဲတဲ့စနစ်တွေရှိတယ်နော်ဒီပဋိပက္ခအခြေအနေမှာလဲဒီဒေတာကံတရင်အဖွဲ့ကြီးဟာအဲ့ဒီလိုသဘောများဆောင်းလာသလားဟိုဟိုကြော်ကြော်သိအနေနဲ့လူမှုမီဒီယာတွေကိုကြည့်တဲ့အခါဘယ်လိုတွေ့ရလဲ
early warning system လို့ဟာမျိုးကတော့ဟိုသူတို့ကဒီအတိုင်းယူရခြင်းနဲ့လုပ်တာမျိုးတော့ဟုတ်ချင်မှာဟုတ်မှာပေါ့နော်ဒါပေမဲ့လူမှုမီဒီယာမှာအဲ့ဒါလူတွေရေးနေကြတာပြောနေကြတာအလားတရင်တင်နေကြတာကိုကြည်ရင်ကျွန်တော်တို့ကတတိုင်းဒီလုံးရဲ့ခြေနေပဲဖြစ်ဖြစ်သက်ဆိုင်ရာဒေတာတစ်ခုရဲ့ခြေနေပဲဖြစ်ဖြစ်လက်ရှိတီယာပေါ့လက်ရှိတီယာကဘယ်လိုတည်နေတယ်လဲလက်ရှိခြေနေကဘယ်လိုရှိနေတယ်လဲရှေ့မှာဘယ်လိုဖြစ်လာနိုင်တယ်ဆိုတာကိုတေးသေးချာချာလိုက်ပြီးတော့စစ်စစ်ကြည့်မယ်ဆိုရင်ကျွန်တော်တို့ခံမှန်းနိုင်တယ်သိနိုင်တယ်ဒါကိုပဲခုနဥဒမုံသံပြောသလိုတင်ကြိုတတိပေးကြလို့ early warning system လို့ပြောခြင်းနဲ့ပြောလို့ရတာပေါ့နော်တိတိကျကျကြီးတော့ဒီလိုမျိုးတော့လုပ်နေတာတော့မရှိဘူးသို့တော့တိတိကျကျစစ်စစ်မှုမှုလိုက်ကြည့်ခြင်းအပြင်ဟလာဒေတာတစ်ခုရဲ့အခြေအနေကိုရေဖန်းတန်ဖန်းအနည်းဆုံးသိရှိနိုင်တယ်ဒီတဲ့ပို့ပြီးတော့လေတိတိကျကျသိရှိနိုင်ရင်တစ်ဖက်ကနေပြီးတော့ဘယ်လိုတုံ့ပြန်လှုပ်ဆောင်တင်တယ်လဲဆိုတဲ့လှုပ်ဆောင်ဖို့ကွတ်တုတ်ကိုရွေးချယ်လို့ရနိုင်တယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်ခင်ဗျာ
နောက်ဆုံးမိန့်ခွန်းလေးပေါ့နော်အဲကျွန်တော်တို့လုံခြုံရေးအတွက်အသုံးချတာလည်းရှိလာပြီဆိုတဲ့အခါကျတော့ပုံမှန်သတင်းမီဒီယာတွေအနေနဲ့ပေါ့နော်ဒီမြေပြင်အခြေအနေနဲ့ညီပဋိပက္ခအခြေအနေနဲ့ညီပို့ပြီးကောင်းအောင်လုပ်နိုင်ဖို့ဘာတွေလုပ်ရင်ကောင်းမယ်လို့ဦးကျော်ကျော်သိန်းထင်နေတယ
်ဟုတ်ကဲ့လုပ်နိုင်လို့ရတာတော်များများရှိပါတယ်ကျွန်တော်ပထမဆုံးပြောချင်တာကအခုချိန်မှာသတင်းမီဒီယာပေါ့ trust လို့ခေါ်တဲ့ယုံကြည်မှုလူတွေယုံကြည်မှုကြောကြနေတယ်အဲ့ဒါပြန်တိဆောက်ရပါမယ်တိဆောက်ဖို့တဲ့သတင်းဌာနတစ်ခုလည်းလုပ်လို့မရပါဘူးအားလုံးဝိုင်းပြီးတော့လုပ်ရပါမယ်လက်ရှိအခြေအနေကပဋိပက္ခအခြေအနေဆိုတဲ့အခါကျတော့ကိုတင်ပြမဲ့တဲ့ရင်ကိုမတင်ပြခင်တိတိချာချာစစ်စစ်ဖို့လိုပါတယ် fact checking ပေါ့နော်စစ်စစ်ဖို့လိုပါတယ်ထက်ခါထက်ခါစစ်စစ်ပါအပြန်အလှန်စစ်စစ်ပါနောက်တော့လက်တွေ့လက်ရှိမြေပြင်အခြေအနေကိုခင်ဟတ်တဲ့တဲ့ရင်တွေဖြစ်ဖို့လိုပါတယ်လွတ်လပ်တဲ့သတင်းမီဒီယာရဲ့လွတ်လပ်မှုနဲ့တိကျတည်ရှိမှုကိုထိမ့်သိမ်းထားဖို့လိုပါတယ်အမားနဲနိုင်တဲ့များနဲအောင်တင်ပြဖို့လိုပါတယ်အမားပါသွားရင်လည်းပဲချက်ချင်းပြင်ဆင်ပြီးတော့တောင်းပန်ဖို့လိုပါတယ်ကျွန်တော်မြင်တာကစာနယ်ဇင်းပညာဟလာသတင်းပညာjournalism ဆိုတော့ကိုလိုတလို့အတိပဲကောက်ယူပြီးတော့ကြိုးဆွဲလို့ရတယ်တဝေပညာမျိုးမဟုတ်ပါဘူးဒါပြင်ရှေးရိုးဆွဲဟလာအယူဟောင်းဒီလန်ဟောင်းတွေအတိုင်းတသူတိကင်ဆွဲပြီးလုပ်ရတယ်လို့မျိုးလည်းမဟုတ်ပါဘူးဒရင်မီဒီယာအဓိကလူကခုနပြောခဲ့တဲ့ဟလာ inform citizen ဖြစ်ဖို့လိုရတဲ့အလို့ဖြစ်တယ်အဲ့ဒီအတွက်ဒရင်မီဒီယာတွေနဲ့ဒရင်မီဒီယာသမားတွေကိုနှိုက်ကမျက်စိပိတ်နားပိတ်တွေတစ်ဖက်ပိတ်တွေဘာပိတ်ညာပိတ်တွေသူများပါးစပ်နဲ့လမ်းဆုံးတဲ့လူတွေမဖြစ်ဖို့လိုပါတယ်ကျွန်တော်ကြံပေးချင်တာကဒေမီဒီယာရဲ့စီမင်းစီကနဲ့မူတွေပေါ်မှာအခိုင်အမာရပ်ပါသို့တော့ပျော့ပြောင်းပါစေ။ဂျင်ဘတ်ကျဲပါကိုကိုကိုပိတ်မထားပါနဲ့။အမြဲဖွင့်ထားပါ။သူများပါးစပ်နဲ့လမ်းမဆိုးပါစေနဲ့။အတော်မြင်ရှိပါ။အုံနောက်ကြီးပါ။ကိုတင်ပြမဲ့သတင်းကိုစစ်ပါ၊ပြန်စစ်ပါ၊အထက်ထက်စစ်ပါ။တိုင်းပြည်နဲ့လူထုကောင်းအကောင်းကျိုးကိုကိုကျွမ်းကျင်တဲ့သဘောပိုင်းကြောင့်ပညာနဲ့တနည်းအားဖြင့်ကို professional နဲ့အထောက်အပံ့ပြုကျင်နေဆိုရင်အဲ့လိုကြိုးစားပါ။ဆိုတော့ကျွန်တော်ကြံပေးချင်တာတော့များတော့များပါလေ။ဒါပေမဲ့အဲ့ဒါလေးတွေကြံပေးချင်ပါလေဦးတမောင်တိုင်းရဲ့ဒီလိုတွေလုပ်လို့ရပါလေ။ဟ
ုတ်ကဲ့အဲကျေးဇူးများကြီးတင်ပါတယ်ကိုကျော်အသိရေနော
်ဟုတ်ကဲ့ပါကျွန်တော်ကလည်းကျေးဇူးတင်ပါတယ်ခင်ဗျဟ
ုတ်ကဲ့အခုကျွန်တော်တို့သတင်းမီဒီယာဒီမိုကရေစီနဲ့ပဋိပက္ခအကြောင်းကိုဆွေးနွေးတင်ပြသွားခဲ့တဲ့သူကတော့ online cloud ရှင်လည်းဖြစ်ပြီးဗီဒီယိုရဲ့အရင်ဝိုင်းတော်တော်ဖြစ်တဲ့ကိုကျော်အသိဖြစ်ပါတယ်ကျွန်တော်တို့
သတင်းမှန်သိနိုင်ငံသားဖြစ်ဖို့အရေးပါပုံကိုဦးတမောင်တန်း ဦးကျော်ကျော်သိနေတူဆွေးနွေးပေးကြတာပါမကြခင်အာရှနိုင်ငံရဲ့ပါဝင်စနေညပတ်စင်ခန်းတွေလာဖို့ရှိပါသေးတယ်ခင်ဗျာ
ပြည်ရေအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါရှင
်မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တန်ရဲ့ဇွန်လ22ရက်စနေညပိုင်း Radio အစီအစဉ်တွေကိုည7:00နာရီထိရုပ်သံကပါဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းနိုင်ဝတ်မှာလဲစနေညနောက်ပတ်စင်ကဏ္ဍတွေဖြစ်တဲ့လေယာစီးပွားဥဒုယာတိနဲ့သတင်းတွေတဲကတုဒအစီအစဉ်နဲ့မလာခင်အာရှနိုင်ငံအစီအစဉ်ပထမပါဒီတစ်ပတ်မှာတော့ရုရှားနဲ့မြောက်ကိုရီးယားသဘောတူခဲ့တာကိုဂျပန်နဲ့တောင်ကိုရီးယားဘက်ကစိုးရိမ်နေတာနောက်အမေရိကန်လွှတ်တော်ရဲ့ခီးစဉ်တစ်ခုပေါ်တရုတ်မချေမနှက်ဖြစ်စရာကိုပြောထားပါတယ်စစ်ဖြစ်လာရင်အချင်းချင်းကူညီဖို့ရုရှားနဲ့မြောက်ကိုရီးယားတို့ကသဘောတူလိုက်ကြပါတယ်ဒီပေါ်ကိုတော့တောင်ကိုရီးယားနဲ့ဂျပန်ဘက်ကတော့စိုးရိမ်ပူပန်နေကြပါတယ်။နောက်တိဘက်ခေါင်းဆောင်ဖုန်တော်ကြီးဒလိုင်းလာမကိုအမေရိကန်လွှတ်တော်ကိုယ်စားလှယ်တွေသွားတွေ့တဲ့အပေါ်တရုတ်ကမချေမနှက်ဖြစ်နေပါတယ်။ကိုစော်မိုးကျော်စူးစီးပြောပြပေးပါအောင်ခင်ဗျာ
။ရုရှားသမ္မတဗလာဒီမာပူတင်ဟာမြောက်ကိုရီးယားကိုဂျွန်လ19ရက်နေ့ကရောက်ရှိသွားပြီးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံကနှစ်နိုင်ငံဗျူဟာမြောက်မဟာမိတ်အဖြစ်တိုးမြင့်လိုက်ပါတယ်။ကာဝေးရေးနဲ့လုံခြုံရေးဆိုင်ရာသဘောတူညီချက်အပြင်နှစ်နိုင်ငံစီးပွားရေးနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုသမ္မတပူတင်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့လက်မှတ်ရေးထိုးခဲ့ပါတယ်။ဒီသဘောတူညီချက်ထဲမှာစစ်ဖြစ်လာခဲ့ရင်ချက်ချင်းနီလန်ပေါင်းစုံနဲ့အပြန်အလှန်စစ်ရေးအရာအကူအညီပေးဖို့သဘောတူညီချက်လည်းပါဝင်တယ်လို့မြောက်ကိုရီးယားသတင်းဌာန KCNA ကဂျွန်လ20ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။ဒါအပြင်နှစ်နိုင်ငံကာကွယ်ရေးဆိုင်ရာစွမ်းရည်မြင့်တင်သွားဖို့ကိုလည်းသဘောတူခဲ့ပါတယ်။ဒီလိုကာကွယ်ရေးနဲ့စစ်ရေးဆိုင်ရာမဟာမိတ်စာချုပ်ကို1962ခုနှစ်ဆိုဗီယက်ခေတ်ကတချိန်လှုပ်ဆောင်ခဲ့ပြီးနောက်ဒါဟာပထမဦးဆုံးအကြိမ်ပြန်လည်လှုပ်ဆောင်တာဖြစ်ပါတယ်။ဒါအပြင်အမေရိကန်နဲ့မဟာမိတ်တွေကိုအတူလက်တွဲဆန့်ကျင်သွားမယ်လို့ရုရှားသမ္မတကပြောဆိုခဲ့ပါတယ်။
подтвердили обоюдную заинтересованность в дальнейшем развитии равноправного
ဒီကနေ့ကျွန်တော်တို့ဟာအမေရိကန်နဲ့မဟာမိတ်တွေရဲ့ကိုလိုနီလက်သစ်ဝါဒနဲ့ဗိုလ်ချုပ်စိုးမိုးမှုကိုစန့်ကျင်တိုက်ခိုက်နေတာဖြစ်ပါတယ
်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကလည်းရုရှားရဲ့ယူကရိန်းစစ်ပွဲကိုအပြည့်အဝကူညီဖို့ကတိပြုထားပါတယ်။ရုရှားဟာမြောက်ကိုရီးယားရဲ့ဂျိုဒူးလွတ်တင်ရေးနဲ့တာဝေးပစ်ဒုံးနဲ့အပါအဝင်နျူကလ িয়ার နည်းပညာတွေကိုပါအကူအညီပေးနေတာဖြစ်ပါတယ်။တောင်ကိုရီးယားကတော့စိုးရိမ်ကြောင်းအမျိုးသားလုံခြုံရေးဌာနညွှန်ကြားရေးမှူးချန်ဟိုဂျင်ကဇွန်လ20ရက်နေ့မှာပြောဆိုခဲ့ပါတယ်
။정부는북한의군사력증강에직관적
မြောက်ကိုရီးယားရဲ့စစ်ရေးမြင့်တင်မှုကိုကူညီထောက်ပံ့တာဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်ရာကြပါတယ်။ဒီတို့ကနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အရေးယူတန်ခတ်မှုတွေလုပ်သွားမှာပါ။အထူးသဖြင့်လုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်ရုရှားကိုဖြစ်ပါတယ်။မြောက်ကိုရီးယားကိုကူညီတာဟာတောင်ကိုရီးယားရဲ့အမျိုးသားလုံခြုံရေးကိုချိန်ချောက်ရာကြပါတယ်။တောင်ကိုရီးယားနဲ့ရုရှားဆက်ဆံရေးကိုထိခိုက်စေမှာဖြစ်ပါတယ
်။ဂျပန်အစိုးရအကြီးအကဲဝန်ကြီးရိုရှီမာဆာဟာရာရှိကလည်းအခုလိုပြောပါတယ
်။ရိုချိုကန်နို軍事的な連携協力の強化と含めます
。ရုရှားနဲ့မြောက်ကိုရီးယားရဲ့ဆွေးနွေးပွဲဟာဒေတာတွင်တင်းမာမှုတွေကိုတိုးလာစေသလိုဒီအစည်းအဝေးရဲ့ရလဒ်တွေကိုဂျပန်ကအနီးကစောင့်ကြည့်နေပါတယ်။ရုရှားအနေနဲ့မြောက်ကိုရီးယားနဲ့စီးရေးပူးပေါင်းဆောင်ရွက်မှုကိုပါထည့်သွင်းမယ်ဆိုရင်တော့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်ရကြပါတယ်။ဂျပန်အနေနဲ့အလွန်ကိုစိုးရိမ်မိပါတယ်လို့ရိုရှီမာဆာကပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားကတော့ရုရှားနဲ့မဟာမိတ်ပြုတာဟာကုလသမဂ္ဂအဖွဲ့ဝင်တွေရဲ့ကိုယ့်ကိုယ်ကိုခုခံကာကွယ်ပိုင်ခွင့်ပြဋ္ဌာန်းချက်နဲ့အညီလှုပ်ဆောင်တာလို့ပြောဆိုပါတယ်။အခုလိုအခြေအနေမှာပဲဂျွန်လ20ရက်နေ့တုန်းကတောင်ကိုရီးယားနဲ့အမေရိကန်တို့ကူတွဲလေတပ်စီရေးလက်ချင်ခဲ့ပါသေးတယ်ရုရှားသမ္မတဗလာဒီမာပူတင်ဟာမြောက်ကိုရီးယားခီးစဉ်အပြီးမှာတော့ဗီယက်နမ်နိုင်ငံကိုဆက်လက်ထွက်ခွာသွားခဲ့ပါတယ်နှစ်နိုင်ငံကုန်သွယ်ရေးနဲ့ပူးပေါင်းဆောင်ရွက်ရေးအပါအဝင်ဆက်ဆံရေးတွေတိုးမြင့်ခဲ့ပါတယ်အခုလိုအချိန်မှာပဲအမေရိကန်ပြည်ထောင်စုရဲ့ပါတီနှစ်ခုစလုံးကလွှတ်တော်ကိုယ်စားလှယ်တွေပါဝင်တဲ့အစင်းမြင့်ကိုယ်စားလှယ်အဖွဲ့ဟာအိန္ဒိယနိုင်ငံဒါရာစလမ်မှာရှိတဲ့တိဘက်ခေါင်းဆောင်ဖုန်းတော်ကြီးဒလိုင်းလာမာကိုဂျွန်လ19ရက်နေ့ကတွားရောက်တွေ့ဆုံခဲ့ပြီးအမေရိကန်ရဲ့ထောက်ခံအားပေးမှုကိုပြသခဲ့ပါတယ်ဒီကိုယ်စားလှယ်အဖွဲ့ကို Republican အမတ် Michael McCaul နဲ့ ဒီမိုကရက်ပါတီလွှတ်တော်ဥက္ကဋ္ဌဟောင်းနန်စီပလိုစီတို့ဦးဆောင်ခဲ့တာဖြစ်ပါတယ်။တရုတ်ကတော့ကန့်ကွက်ရှုတ်ချပါတယ်
။中国政府在涉疆问题上的立场是一贯的明确的。
ဒီဘက်ကိစ္စဟာတရုတ်ပြည်တွင်းရေးဖြစ်ပြီးပြည်ပကနေဝင်ရောက်ဆွဲဖက်တာကိုလက်ခံမှာမဟုတ်ပါဘူး။အမေရိကန်ပြည်ထောင်စုအနေနဲ့လည်းတိဘက်ကိစ္စဟာအထူးကြိုက်မခံတဲ့ကိစ္စဖြစ်ပြီးတရုတ်ရဲ့အကျိုးစီးပွားကိုအလေးထားဖို့တိုက်တွန်းလိုပါတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူလင်တန်ကဇွန်လ20ရက်နေ့မှာပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကပြီးခဲ့တဲ့ရက်သက်တပတ်အတွင်းကတိဘက်ကူညီရေးဥပဒေမူကြမ်းကိုလွှတ်တော်မှာပါတီ200လုံးကထောက်ခံအတည်ပြုခဲ့ပြီးသမ္မတဘိုင်ဒန်လက်မှတ်ထိုးရင်ဥပဒေဖြစ်လာတော့မှာဖြစ်ပါတယ်။ဒီဥပဒေအရအငင်းပွားနေတဲ့တိဘက်အရေးငြိမ်းချမ်းစွာဖြေရှင်းနိုင်ဖို့တွန်းအားပေးမဲ့သဘောရှိပါတယ်1952ခုနှစ်မှာတရုတ်စစ်တပ်တွေတိဘက်ကိုဝင်ရောက်သိမ်းပိုက်ခဲ့ပြီး1959ခုနှစ်ကတည်းကဒလိုင်းလာမဟာအိန္ဒိယဒါရပ်စလမ်မှာသတင်းသုံးနေတာဖြစ်ပါတယ်တရုတ်နဲ့တိဘက်ခေါင်းဆောင်တွေအကြဆွေးနွေးပွဲဟာ2010ခုနှစ်ကတည်းကရပ်တန့်နေခဲ့တာဖြစ်ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ်
ရုရှားနဲ့မြောက်ကိုရီးယားသဘောတူခဲ့တာကိုဂျပန်နဲ့တောင်ကိုရီးယားစိုးရင်တာနဲ့အမေရိကန်လွှတ်တော်ခီးပေါ်တရုတ်မကြီးနဲ့ဆရာကိုကုစားမှုကြော်ပြောပြပေးခဲ့တာပါအခုတော့လေယာစိုက်ပျိုးရေးသတင်းတွေပါစောင်းစီစီအစမတန်တက်ပစ္စည်းပါပြက်လာတာအပါဝင်ကိုပြောထားပါတယ်ဈေးကွက်ထဲမှာစောင်းစီစီအစမတန်မြင့်တက်လာတဲ့အပြင်ပစ္စည်းတွေပါပြက်လက်မှုတွေပါဖြစ်ပေါ်နေပါတယ်ဒီသတင်းတွေအပြင်တပတ်အတွင်းလေယာထွက်ကုန်သီးနှံစီနှုန်းအတက်ကျကရောဘယ်လိုရှိပါလဲဒီလေယာစီးပွားသတင်းတွေကိုစူးစီးထားတဲ့Pharma Times Media အဖွဲ့ပြပြပေးပါအောင်ခင်ဗျာ
မင်္ဂလာပါလေယာစီဝသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစိုက်ပျိုးရေးချစ်သူများရှင်လန်းချက်မြင်ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီဝသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမေစပယ်ကတင်ဆက်ပေးတော့ပါမယ်
ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့စောင်းစီတပိတ်သားကိုကျပ်3,500လောက်ထိဈေးမြင့်တက်လာတဲ့အပြင်ပစ္စည်းပြက်လက်မှုတွေပါဖြစ်ပေါ်နေတယ်ဆိုတဲ့သတင်းနဲ့စကြပါတယ်။ပြည်တွင်းဈေးကွက်မှာစောင်းစီဈေးနှုန်းတွေအစမတန်မြင့်တက်လာတဲ့အပြင်လိုအပ်သလောက်ဝယ်ယူမရပဲပစ္စည်းပြက်လက်မှုတွေပါကြုံတွေ့နေရတယ်လို့စားသုံးသူတွေနဲ့စီလက်လီလက်ကားရောင်းချသူတွေကပြောပါတယ်။နယ်မြေအေဂျင့်နဲ့ရန်ကုန်အပါအဝင်တိုင်းနယ်ပြည်နယ်တချို့မှာစောင်းစီတပိတ်သားကို12,000ကနေ14,000ကျပ်လောက်အထိပေါက်ဈေးရှိနေပြီးလမ်းမဆက်သွယ်ရေးခက်ခဲပြီးနယ်မြေတည်ငြိမ်မှုမရှိတဲ့ကချင်ချင်းရခိုင်ပြည်နယ်အပါအဝင်ဒေသတချို့မှာတော့စောင်းစီတပိတ်သားကို3,500ကျပ်လောက်အထိဈေးမြင့်တင်ရောင်းချနေကြတာဖြစ်ပါတယ်ပဲစီနှမ်းစီတွေနဲ့ရောင်းတော့ပြီးတပိတ်သားကို18,000ကျပ်ဈေးနဲ့ရောင်းချနေကြတာလည်းရှိတယ်လို့ဗကုမျိုးကစောင်းစီရောင်းဝယ်ရေးလောက်ကိုင်းသူတဦးကပြောပါတယ်ဆောင်းဒီကော်မတီကနေခွဲတန်းရတဲ့စီရောင်းဆိုင်တချို့ကတပိတ်သားကို6,000ကျပ်နှုန်းနဲ့လူတအူးကိုစီ50သားလောက်သာအများဆုံးရောင်းချပေးနေပေမဲ့ဆောင်းစီတိုင်းအများစုကတော့အယောင်ရထားရတဲ့အခြေအနေဖြစ်ပေါ်နေတာပါစစ်တပ်ကအာဏာမသိခင်ကပြည်တွင်းဈေးကွက်မှာဆောင်းစီတပိတ်သားကို1,800ကနေ2,500ကျပ်အထိသာပေါက်ဈေးရှိပြီးလိုအပ်တဲ့ပမာဏကိုစိုင်တိုင်းမှာဝယ်ယူနိုင်ခဲ့ပေမဲ့အာဏာသိမ်းပြီးနောက်မှာတော့စီစည်းကတစ်နှစ်ထက်တစ်နှစ်ပုံမမြင့်တက်လာပြီးဝယ်ယူရခက်တဲ့အခြေအနေအထိဆက်ရောက်လာတာဖြစ်တယ်လို့မြန်မာနိုင်ငံစားအုပ်စီတွင်သွင်းသူလောင်ဖြန့်ဖြူးသူများအသင်းဝင်စီကုံတဲ့တို့ကမှတ်ချက်ပြုပါရယ်မြန်မာပြည်တွင်းစားအုပ်စီလိုအပ်ချက်ကြောင့်မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံကနေနှစ်စဉ်စားအုပ်စီတန်ချိန်တင်းချီတင်သွင်းနေရပြီးလက်ရှိမှာစစ်ကောင်စီရဲ့စီတင်သွင်းမှုမူဝါဒအလွဲအမှားတွေကြောင့်စားအုပ်စီဈေးကွက်ပျက်စီးသွားတာဖြစ်တယ်လို့ကုံတွေကဝေဖန်ထောက်ပြကြပါရယ်
မိုးဆိုင်တောင်သူတွေဈေးနဲ့ခံနေရတယ်လို့ပြောဆိုလာပါတယ်မိုးတပိတ်တာကို6000ကျပ်လောက်တိဈေးလျှော့ရောင်းချနေရတာဖြစ်တယ်လို့မိုးဆိုင်တောင်သူတွေကပြောဆိုလာကြတာပဲဖြစ်ပါတယ်အာနာတိုင်းပြည်ရဲ့နောက်ပိုင်းမှာတော့မိုးအဝေတိုင်းပုံစံမျိုးပြန်လည်ဝေယူတဲ့ contract site view စနစ်တွေရှိလာပြီးကုန်တယ်တွေဘက်ကနေမိုးတပိတ်တာကို12,000ကနေ14,000ကျပ်တိဈေးပေးဝေယူနေကြတာပဲဖြစ်ပါတယ်ဒါပေမဲ့လက်လီဈေးကွက်မှာတော့မိုးတပိတ်တာကို2000ကျပ်လောက်ထိပေါင်စီရှိနေရကြောင်းကုန်ပယ်ရီနေနဲ့မိုးတပိတ်တာကို18,000ကျပ်လောက်ထိဈေးပေးဝယ်ယူတဲ့လို့ရန်ကုန်တိုင်းမော်ဘီမြို့နယ်ကမိုးဆိုင်တောင်သူဦးကျော်ဝင်းသူကပြောပါတယ်။လက်ရှိပြည်တွင်းမိုးဈေးကွက်မှာတော့ကောက်ယူမှုကိုအများဆုံးစားသုံးကြပြီးငွေနှင်းမှုနဲ့ကျွတ်နေရမှုတို့ကိုလည်းစိုက်ပျိုးရောင်းချနေကြတာဖြစ်ပါတယ်။ မိုတံဘူးမြစ်ထုတ်ကုန်နေနေကတော့အရက်သားဆိုရလက်ထက်2020ခုနှစ်တွင်ကကောက်ယူမှုကိုစီးတုတ်ဘူးမိုချောင်းမုတ်ဖြစ်တံဘူးမြစ်ထုတ်လုပ်ကြပြီးပြင်ပနိုင်ငံချို့ကိုတင်ပို့ရောင်းချခဲ့ပြီးမယ်ဆက်လက်သူချင်နိုင်ဖို့အတွက်နည်းပညာနဲ့ငွေကြေးလိုအပ်ချက်တွေကြောင့်လက်ရှိမှာတော့တံဘူးမြစ်ထုတ်လုပ်သူမရှိတော့ဘူးလို့မြန်မာနိုင်ငံမုံမွေးမြူဆိုင်ပြူထလို့တင်ပို့ရောင်းချသူများအဖွဲ့ကပြောဆိုထားပါတယ
်ဈေးဘွက်ကြဆင်းမှုကြောင့်စိတ်မွေးမြူရေလောက်ကိုင်းလို့သူနေပါလာပါတယ်တိုက်ပွဲတွေကြောင့်နေမြေမတည်ငြိမ်တဲ့ဒေသတွေမှာစိတ်မွေးမြူရေလောက်ကိုင်းသူနေပါလာတယ်လို့နေမြေအေဂျင့်တဲ့ဒေသတွေမှာလည်းဈေးဘွက်ကြဆင်းမှုကြောင့်စိတ်မွေးမြူရေလုပ်ငန်းကိုစွန့်ခွာသူတွေမြင့်တက်လာနေတာဖြစ်ပါတယ်အရင်ကအညာဒေသမှာစိတ်မွေးမြူရေလုပ်ငန်းကိုတပိုင်းတစ်နိုင်လောက်ကိုင်းကြတဲ့အပြင်မိသားစုစီးပွားရေးလုပ်ငန်းအဖြစ်ပါဒေသခံအများစုကလှုပ်ဆောင်ခဲ့ကြပေမဲ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာဖြစ်ပေါ်လာတဲ့တိုက်ပွဲတွေကြောင့်စစ်ဘေးရှောင်ရတဲ့အတွက်မွေးမြူရေးလောက်ကိုင်းသူနေပါလာတာလို့ပြောဆိုကြပါဗျာ။ဘွားကြီ
းလာရင်ခက်ခဲတယ်။အဲ့ဒီခက်ခဲတယ်ကိုတော့ရစိုင်းရှင်းရှင်းနေမှာရှင်းရှင်းပါပါလို့ဘိုးကြီးကလည်းအခုတော့ပါပါလို့ဘိုးကြီးကတော့အခုကျတော့အမြင်ကြီးအေးချမ်းတော့ကျတော့မမနိုင်ရလူတော်မှအနန္တရီကလူတော်မှပဲရှင်ဒီမာရုံပဲရှင်ရှင်မာရုံတော့ဒီစိတ်တွေကိုရုံမဆိုင်နိုင်တော့ဘူးလေ။ငါကြီးဒီဒီလေးမှုနံပါတ်နံပါတ်နဲ့နံပါတ်ဆက်တူရဲ့ခက်ခဲ။အဲ့ဒီခက်ခဲနှစ်ခုကနှစ်ခုပါ။ကျွန်တော်ကရောင်းလို့ရတော့ဝလိုအနေနဲ့ဒီချက်တော့ချက်ပေါ်မူတူပါတယ်လို့
။လက်ရှိစိတ်ရှင်ဖန်းစည်းကွက်မှာရောင်းလို့အများပြီးဝလိုအနေနဲ့အခြေအနေအပါအဝင်လမ်းမဆက်တော်ရဲ့အခက်ခဲတွေကြောင့်ချမ်းမန်းစေပိတ်တကြိမ်20ရှိတဲ့အကြီးတန်းဝင်စိတ်တွေကတပိတ်သားကို9000ကျပ်စပိတ်သားကျော်အတွင်းမှာရှိတဲ့အလက်တန်းဝင်စိတ်တွေကတော့တပိတ်သားကို4000ကျပ်လောက်သာဈေးရရှိနေတယ်လို့ဆိုပါရယ်စိတ်ရှင်မန်းစေးကကြာဆင်းလာရတာကစစ်တကအာဏာသိမ်းပြီးနောက်ပိုင်းမှာနေဆက်ကုံသွေးစခန်းတွေကနေတရုတ်ထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတင်ပို့နေတဲ့တရိတ်ဆန်ရှင်ရောင်းဝယ်မှုစေးကပျက်စီးသွားတာအပါအဝင်ကုန်စည်နှုန်းကြီးမြင့်မှုကြောင့်ဝယ်ယူစားသုံးနိုင်သူနဲပါလာတာကြောင့်လည်းပါဝင်တယ်လို့မွေးမြူရေးလောက်ကင်သူတွေကသုံးသပ်ကြပါတယ်
။ဒီဘက်ကတော့အဓိကတော့ကျွန်တော်ကဒီပါဆော်ရမှာတော့အဓိကကျွန်တော်ကုံရဆင်းတာစိတ်မွေးမြူရဲ့ညီမကြောအဓိကဟိုဟာစိတ်ကိုဖြုံးပေးနိုင်တာတော့ဒီရောင်းဒီမူရှင်ဖိုက်ဘက်ကအဓိကထားပြီးဖြုံးပြီးတော့ပတ်ချီလေးပို့ဒီကဒီပါကိုပို့တဲ့ပုံမှာတော့အဲ့ဒါကဒီကလမ်းကြောနဲ့ဆိုင်တယ်လမ်းကြောကောင်းလို့ရှင်ကဒီကောကောင်းတယ်ကွာပြင်းပြင်းတက်ကုန်ကြပြင်းပြင်းကြဟိုစိတ်သားရဲ့ဈေးကမှကြသုံးလုံးစားသုံးနိုင်ဘူးပြင်းပြင်းလေးအောင်နော်အဲ့ဒီမှာအဲ့ဒီမှာကျွန်တော်ကဈေးကကပြင်းပြင်းစားသုံးနိုင်တဲ့အတွက်ဈေးကကကျသွားအရင်တော့ဆိုရင်အရက်တန်းဆိုရင်ကျွန်တော်ပြည့်ကျဲတဲ့ဘဏ္ဍာ2023ဘဏ္ဍာ2023ဆလာပိုင်းဆလာပိုင်းစီကိုကျွန်တော်ကအရက်တန်းဆိုရင်ကျွန်တော်ပိတ်တာကို9000ဝန်းကျင်လောက်ပေါ့
ဒီရောင်းဘယ်မှာပဲကျွန်တော်စိတ်တော်1000ကျပ်ပေါ့စိတ်ရှင်မှန်းစေးကြာဆင်းနေပေမဲ့လက်လီဈေးကွက်အတွင်းမှာတော့စိတ်သားတပိတ်သားကို3400ကျပ်အထိရောက်ရှိနေပါတယ
်အခုဆက်ပြီးဇွန်လ12ရက်နေ့ကနေ19ရက်နေ့အထိဈေးကွက်အတွင်းတက်ကြနိုင်ပြီဖြစ်သွားတဲ့နေရာထွက်ကုန်ဒီနန်ဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်ပို့ကုန်ဘဲမျိုးစားတွေဖြစ်တဲ့မက်ပင်နဲ့ပဲစင်ငုံဈေးတွေပြန်အေးနေပြီးပဲဒီစိန်ပါဝင်ပဲနှန်းစည်းတွေအားလုံးဆက်လက်မြင့်တက်နေပါတယ်။ပဲစင်ငုံစည်းကတော့စက်တိုက်တက်ရှိရာကနေဇွန်လ19ရက်နေ့မှာတော့ဈေးနှင်းငယ်ပြည့်အေးသွားပါတယ်။ဇွန်လ14ရက်နေ့ကရန်ကုန်ပြည်နယ်ဈေးကွက်မှာပဲစင်ငုံရဲ့အာစီတတန်းကို46သိန်းနဲ့4တောင်းကျပ်ခန့်ပေါက်ဈေးရှိခဲ့ပြီးဇွန်လ19ရက်နေ့မှာတော့တတန်းကို55သိန်းနဲ့8500ကျပ်ထိပြန်ကျဆင်းသွားပါတယ်။ရှစ်ပိုင်းအတွင်းတတန်ကိုငွေကျပ် 9,500 ထိအကျရှိခဲ့ပါတယ်။အိန္ဒိယဈေးကွက်မှာတော့ပဲစင်ငုံဈေးတွေမြင့်တက်နေပြီးဈေးကွက်ဝယ်လိုအားလည်းရှိနေရကြောင်းလာမယ့်ကာလတွေမှာတော့အိန္ဒိယရဲ့မြမပဲစင်ငုံဝယ်လိုအားမြင့်တက်လာနိုင်တဲ့ဆိုတော့သုံးသပ်မှုတွေလည်းရှိနေပါသေးတယ
်။မပဲကလည်းဈေးပြန်ကျဆင်းနေပါတယ်။ပြီးခဲ့တဲ့ဇွန်လ14ရက်နေ့ကရန်ကုန်ပြည်နယ်ဈေးကွက်မှာမပဲအဖေကျူအာစီတတန်ကို34သိန်း 5,800 ကျပ်ထိရှိခဲ့ရာကနေဇွန်လ19ရက်နေ့မှာတော့တရံကိုငွေကျပ်34သိန်း 2,600 ထိပြန်ကျဆင်းသွားပါတယ်။ရပိုင်းတွင်တရံကို 3,200 ကျပ်ထိအကျရှိခဲ့တာပါ။ငွေလဲနှုန်းအခြေအနေအရပဲစည်းတွေဇက်တိုက်မြင့်တက်ခဲ့တာကြောင့်ကုန်တယ်အများစုဟာပဲကိုလက်ဝယ်ထားပြီးဈေးကွက်အခြေအနေကိုစောင့်ကြည့်နေကြတာဖြစ်လို့အယောင်းဝယ်နေပါတယ်လို့လည်းကုန်တယ်တွေကပြောဆိုကြပါတယ်။ပဲဒီစိန်ကလည်းဈေးကွက်ရဲ့လက်ကျန်နေနေပေမဲ့ တယောက်အဝယ်ပုံမှန်ရှိနေတာကြောင့်ဈေးမြင့်နေတယ်လို့ဆိုပါရယ်မန္တလေးကုန်စည်တိုင်းဈေးကွက်မှာဇွန်လ14ရက်နေ့ကပဲရီစိန်အညာ 56.25 ပိတ်သားဝင်တအိတ်ကို 3,900 ကနေ 2,000 ကျပ်ထိပေါက်သေးရှိနေပြီးတပတ်အတွင်းတအိတ်ကို 6,000 ကျပ်ဝန်းကျင်ဈေးမြင့်တက်လာတာကိုတွေ့ရပါရယ်
ဈေးကွက်ထဲမှာကလပဲဝင်နေနေရကြောင့်လောက်သမားလက်ဝယ်မှာပဲရှိနေတယ်လို့ကုန်သည်တွေကသုံးတက်ကြပါတယ်။လုပ်ငန်းသမားတွေပဲခွဲဆက်တွေကလည်းအဝယ်ပုံဝယ်ရှိနေရကြောင့်ကလပဲ V2 58.25 ပိတ်တာဝင်တဲ့အိတ်ကို 25,500 ကျပ်ထိပေါင်စည်းရှိနေပါတယ်။ကလပဲ V7 ကတဲ့အိတ်ကို 26,500 ကျပ်ထိုင်ဝမ်ကလပဲကလည်းတဲ့အိတ်ကို 23,500 ကျပ်ထိအတီးတီးအမြင့်ဈေးမှာရပ်တည်နေတာကိုတွေ့ရပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနယ်ဇီနိုတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
်။ဆောင်းစီစီအစမတန်တဲ့ပစ္စည်းပါပြက်လာတာအပါအဝင်ကို The Farmer Times Media အဖွဲ့ပြောပြခဲ့တာပါ။အခုတော့ဥရယာသီနဲ့အနာဂတ်အစီအစဉ်မှာသမုတ်တရားတဲ့အောက်ဆီဂျင်ကျလာနေတာကိုပြောထားပါတယ်။ပင်လယ်သမုတ်တရားတွေကိုအဆုံးစမဲ့ရင်းမြစ်တွေလိုကဘာကသတ်မှတ်နေကြတာမျိုးရပ်ပစ်ဖို့လိုပြီးလို့ကုလသမဂ္ဂကပြောပါတယ်။ပလတ်စတစ်ပါဝင်ဓာတုဓာတ်တွေကြောင့်ညဉ့်ဉန်းလာနေတဲ့သမုတ်တရားကေယစနစ်တွေဟာရာသီဥတုပြောင်းလဲမှုကြောင့်ပိုထိခိုက်လာနေပါတယ်။နားလောင်ပြောပြပေးပါအောင်ခင်ဗျာ
။ပင်လယ်သမုဒ္ဒရာတွေကဂေဟဗေဒစနစ်ကြီးဟာလူတွေကြောင့်ထိခိုက်ပျက်စီးလာနေတယ်လို့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကနောက်ဆုံးထုတ်ပြန်တဲ့အစည်းအဝေးစာမှာဖော်ပြထားပါတယ်။ကျွန်လာ၁၂ရက်နေ့ကထုတ်ပြန်တဲ့ကမ္ဘာသမုဒ္ဒရာများရဲ့အခြေအနေ State of the World Ocean အစီအစဉ်ခါစားမှာတော့ကမ္ဘာရေတုရဲ့ပူချိန်ဟာနှစ်ပေါင်း20အတွင်းနှစ်ဆတက်လာတယ်လို့ပဲပင်လယ်ရေမြင့်တက်မှုကတော့နှစ်ပေါင်း30အတွင်းနှစ်ဆမြန်လာတယ်လို့ပြောထားပါတယ်။သိပ္ပံပညာရှင်ပေါင်း100ကျော်တို့ပြုစုတင်ပြထားတဲ့အစီအစဉ်ခါစားမှာသမုဒ္ဒရာတွေရဲ့အစိုးရင်စရာအခြေအနေကိုမိမောင်းထုတ်ပြထားတာပါ UNESCO ရဲ့နိုင်ငံတကာအနဝါဘေဒကော်မရှင်အမှုဆောင်အတွင်းရေးမှူး Vida Helgesen ကအခုလိုရှင်းပြပါတယ်
There is a loss of oxygen. There is
oxygen ဓာတ်တွေဆုံးရှုံးတာ acid ဓာတ်ပြူတာပင်လယ်ရေမြင့်တက်တာစတဲ့အချက်တွေကြောင့်ကံယူဒန်းတွေပြည်သူတွေနဲ့ကံယူဒန်းဖွဲ့စည်းပုံစနစ်တွေပြောင်းလဲလာပါတယ်ပင်လယ်ရေထဲရှင်သန်ပေါက်ရောက်တဲ့အပင်တွေလည်းပျက်စီးလာပါတယ် plastic တွေမကပဲအခြားဓာတုဓာတ်ငွေတွေကြောင့်လည်းပင်လယ်ရေတုညင်ညမ်းလာနေပါတယ
်1950ပြည်လောက်နောက်ပိုင်းသမုဒ္ဒရာရေတုရဲ့အပူချိန်ဟာ2023ခုနှစ်မှာအမြင့်ဆုံးရောက်လာတယ်လို့လည်းစင်ကာစာမှာဖော်ပြထားပါတယ်။ဘူရာဒီထိန်ချုပ်ရေးပါရီသဘောတူညီမှုအရဆက်မှုခေဥကာလဖြန့်မြကပအပူချိန်ထက်တိတရမ5ဒီဂရီဆယ်လ်ဆီယပ်ကျော်မသွားအောင်ထိန်းထားနိုင်ဖို့နိုင်ငံဆောင်ဆောင်ရွက်လာကြတဲ့ဆိုပေမဲ့လို့သမုဒ္ဒရာရေတုရဲ့အပူချိန်ကတော့တိတရမ45ဒီဂရီအထိမြင့်တက်လာပါတယ်။အတ္လန်တိတ်နဲ့တောင်ပိုင်းသမုဒ္ဒရာတွေအပြင်မြေထဲပင်လယ်ဒေသထဲမှာတော့1ဒီဂရီဆယ်လ်ဆီယပ်အထိမြင့်တက်လာပါတယ်။
Well, the main reason for acidification is fossil fuels.
ရုပ်ကျင်းလောင်စွာစွမ်းအင်တွေကြောင့် acid တက်တွေပေါက်လာပါတယ်။လေတူတဲရောက်လာတဲ့ဖန်လုံအင်ဓာတ်ငွေ25ကနေ30ရာခိုင်နှုန်းလောက်ကိုပင်လယ်ရေတုကစုပ်ယူကြတဲ့အတွက်လေတူတဲကဓာတုဓာတ်ပါဝင်မှုနှုန်းတွေပြောင်းလဲသွားတာပါ။အဲ့ဒီအခါမှာ acid တက်တွေပို့ပြီးတော့ပေါက်လာပါတယ်။ဒီကနေ့ခေတ်သမုဒ္ဒရာရေတုထဲမှာ acid တက်ပါဝင်မှုနှုန်းကစမုခေဦးကာလာတဲ့30ရာခိုင်နှုန်းပိုများနေပါတယ
်။ကုန်းမြေပေါ်ကနေပင်လယ်ရေတူတွေရောက်လာတဲ့ဆွန့်ပြအမိုက်တွေကိုရင်ငုပ်ပြီးတော့ဖယ်ရှားနေတဲ့စေတနာဝန်ထမ်းတွေကဘာမှာအများအပြားရှိနေကြပါမယ်လို့သမုဒ္ဒရာတွေကတော့ညင်ညာနေကြပါ
Pollution is a dramatic problem
ရေတူညင်ညာမှုကအဓိကပြဿနာပါကျွန်တော်တို့နေ့စဉ်အသုံးပြုနေကြတဲ့ plastic ကြောင့်ညင်ညာလာတာတစ်ခုတည်းတင်မကပါဘူးစိုက်ပျိုးရေးလုပ်ငန်းဓာတုဆက်ယုံအလုပ်ယုံနဲ့ဆုံးပြည့်ရေစိုးတွေစီးဝင်လာတာကြောင့်လဲညဉ့်ညမ်းနေရတာပါအဲ့ဒီကနေအောက်ဆီဂျင်ဓာတ်တွေစုပ်ယူနေတာဖြစ်ပါတယ
်1960ပြည့်လွန်နောက်ပိုင်းအပူချိန်မြင့်တက်လာတာနဲ့ရေတူညဉ့်ညမ်းမှုကြောင့်သမုဒ္ဒရာရေတူတဲ့အောက်ဆီဂျင်ဓာတ်100ခိုင်နှုန်းထိဆုံးရှုံးခဲ့ရတယ်လို့လဲ UNESCO ကပြောပါတယ်ရေထဲမှာအောက်ဆီဂျင်ဓာတ်လျော့နေလာတဲ့အတွက်ပင်လယ်ကျမ်းမြေမှာပေါက်တဲ့မျောလေးအပင်တွေနဲ့သတ္တဝါတို့ချို့တည်ဆုံးလာကြတယ်လို့လဲကုလကပြောပါတယ်ရှင်နေတဲ့တော်ဝါရီရှင်တက်လို့မရတော့အောင်အောက်ဆီဂျင်ဓာတ်လျော့နေလာတဲ့နေရာ dead zone 900လောက်ရှိတယ်လို့လည်းအစင်ခါစာမှာဖော်ပြထားပါတယ
် Then there are added impacts that we're also learning one such is that more rain
ဒါလူပြောင်းလဲပြီးအပူချိန်မြင့်တက်လို့ကုန်းမြေပေါ်မှာပိုပြီးတော့မိုးသဲထန်လာတဲ့အခါမိုးရေတိုက်စားပြီးမြေကြီးတွေနဲ့မြေကြီးစီးဆင်းမှုကြောင့်
ပင်လယ်သမုဒ္ဒရာရေတွေပို့ပြီးတော့နောက်ကျင်လာပါတယ်။ဒီအခါမှာအစားအစာခွင်းဆက်ရင်းမြစ်ဖြစ်တဲ့အပင်နဲ့အန္တဝါဒရဝလေးတွေကိုတွားပြီးထိခိုက်ပျက်စီးစေပါတယ်။လွန်ခဲ့တဲ့နှစ်တွေတုန်းကစင်းတော်မစင်စားမိခဲ့တဲ့ဒီဖြစ်ရပ်တွေကိုကျွန်တော်တို့လေ့လာနေပါတယ်
။ကုန်းမြင့်ပေါ်ကတစ်တောတွေထဲကာဗွန်ဓာတ်တွေငါးဆပို့ပြီးတော့ဆုပ်ယူကြတဲ့အန္တဝါတစ်တောလို့သိစားခေါ်ဝေါ်ကြတဲ့လူမှုတော်တွေပင်လယ်မြက်လွင်ပြင်တွေနဲ့ဒီရေတော်တွေကိုစိုက်ပျိုးကြဖို့အစဉ်ခံစားမှတိုက်တွန်းထားပါတယ်။ဒါပေမဲ့လည်းပင်လယ်ရေတို့ညဉ့်ညမ်းမှုတွေရောပါလာအောင်တော့မလုံနိုင်ကြသေးဘူးလို့ UNESCO ရဲ့အစဉ်ခံစားမှတတိပေးဖော်ပြထားတာပါ။ဥဒုရာသီပြောင်းလဲမှုထိန်းချုပ်ရေးစီမံဆောင်ရွက်ချက်တွေထဲမှာကာဗွန်ဓာတ်ငွေ့လျှော့ချဖို့အစီအစဉ်ရှိတဲ့ဆိုပေမဲ့လို့အန္တဝါတစ်တောတွေပြန်လည်စိုက်ပျိုးဖို့တော့ထည့်မထားတဲ့နိုင်ငံပေါင်းက60ရာခိုင်နှုန်းရှိတယ်လို့ UNESCO ကပြောပါတယ်။ရေရှည်တိတမဲ့ငါးပါးလုံငန်းပေါ်ပေါက်ရေးဆောင်ရနေကြတဲ့ Marine Stewardship Council အဖွဲ့အစည်းအဝေးညွှန်ကြားရေးမှူး George Clark ကလည်းသူ့ရဲ့ဆိုရင်ချက်ကိုပြောပါတယ်
The sardine fishery, the herring fishery in various periods over the last 50 years were in crisis in terms of the stock.
ငါးကြီးစီထုတ်လို့ရတဲ့ cod ပင်လယ်ငါးတွေငါးတစ်တာထုတ်လို့တဲ့စတင်းငါးတွေနဲ့ herring ငါးတလောက်တွေလည်းပြီးခဲ့တဲ့အနှစ်90အတွင်းအကောင်ရည်တွေနဲ့ပါလာပါတယ်စီမံခန့်ခွဲမှုကောင်းကောင်းနဲ့ကာကွယ်သွားမယ်ဆိုရင်တော့တငါတယ်တွေလည်းငါးကောင်ရေမထိခိုက်အောင်လုပ်ကင်နိုင်ကြပါလိမ့်မယ်။ငါးတွေထပ်ပေါက်ဖွားနိုင်မဲ့အစီအစဉ်တွေထားရှိမယ်ဆိုရင်တော့အနာဂတ်ရေးအတွက်စိတ်အေးရမှာဖြစ်ပါတယ်
။သမုဒ္ဒရာကိုဒီထက်မကကာကွယ်ဖို့လို့တလို့ရေသက်ရှိသရံဇာတ်တွေပေါ်ကျော်ွားတဲ့အပိုင်းကိုကာကွယ်ဖို့ကာကွယ်ထိန်းသိမ်းရေးဧရိယာတွေတတ်မှတ်ဖို့လိုတယ်လို့ကုလပညာရှင်တွေကပြောပါတယ်။2030ပြည်လုံးနဲ့မှာသမုဒ္ဒရာရေပြင်နယ်နိမိတ်30ရာခိုင်နှုန်းကိုကာကွယ်ဖို့နိုင်ငံဆုံးသဘောတူညီခဲ့ကြပေမဲ့လည်းတယံစာတပေါ်ကျော်ွားတဲ့နေရာမျိုးတော့ဖြစ်တဲ့လို့လည်းထောက်ပြပါရယ်မြို့ရုံပြောက်ွယ်တော့မဲ့ဘေးနဲ့ရင်ဆိုင်နေရတဲ့ရင်းနေသက်သက်ဝါ90ရာခိုင်နှုန်းလို့လည်းအဲ့ဒီလိုထိမ့်သိမ်းဆောက်ရှောက်ထားတဲ့ area ထဲမှာလာရောက်ဖော်လုံနေကြတယ်လို့လည်းပြောပါရယ်လူသားတွေဟာအစားအစာတမျိုးနဲ့အတွက်မဟုတ်ပဲအသက်ရှင်တဲ့ရည်တည်ရေးအတွက်ပါအကြီးအကျယ်မိခိုနေကြရတဲ့ပင်လယ်သမုဒ္ဒရာတွေရဲ့အနာဂတ်အတွက်စီစဉ်ဆောင်ရွက်တာမျိုးခုထိမရှိသေးတာကိုလည်းပညာရှင်တွေကသတိပေးထောက်ပြခဲ့ကြပါတယ်။ကျမနင်္ဂလာပ
ါ။သမုဒ္ဒရာရေတုတဲ့အောက်ဆီဂျင်ကျလာနေတာနားလောင်ပြပြခဲ့တာပါ။အခုတော့သတင်းတွေကသုတပါ။စီးအင်အားကြီးနေတို့အကြောင်းပြောထားပါတယ်။မြောက်အတ္တလန္တိတ်သဘောတူစာချုပ်အဖွဲ့နေတိုးအဖွဲ့ထဲမှာကမ္ဘာအင်အားကြီးနိုင်ငံအများစုပါဝင်နေပါတယ်ကမ္ဘာမှာစီးရီးရာလည်းအင်အားအကြီးဆုံးလို့ပြောနိုင်တဲ့နေတိုးအဖွဲ့အကြောင်းမင်းညိုလင်းပြောပြပေးပါအောင်ခင်ဗျာ
Navies, armies, and air forces. As the European democracies strengthen their ties with the USA and Canada by the signing of the North Atlantic Treaty.
နိုင်ငံရေးစီးပွားချစ်ခံပြီးအဖွဲ့ဝင်နိုင်ငံတွေအားလုံးရဲ့လွတ်လပ်မှုနဲ့လုံခြုံမှုတွေအာမခံရရှိနိုင်မှုအတွဲဆိုတဲ့အဓိကရည်ရွယ်ချက်နဲ့ NATO လို့အများသိကြတဲ့မြောက်အတ္တလန္တိတ်သဘောတူစာချုပ်အဖွဲ့ကြီးကိုထူထောင်ခဲ့တာအခုဆိုရင်85နှစ်ပြည့်သွားပြီဖြစ်ပါတယ်NATO ဖွဲ့ကြီးဟာဥရောပနဲ့မြောက်အမေရိကကနိုင်ငံတွေနဲ့ဖွဲ့စည်းထားတဲ့အဖွဲ့ကြီးတစ်ခုပါ1949ခုနှစ်ကအနောက်မဟာမိတ်နိုင်ငံတွေဝါရှင်တန်စာချုပ်ကိုလက်မှတ်ရေးထိုးဖွဲ့စည်းခဲ့တာပါအခြေခံထားတဲ့မူဝါဒကတော့စူပေါင်းကာကွယ်ဖို့အတွက်ပဲဖြစ်ပါတယ်
I think that the nuclear rhetoric that we're hearing from the Kremlin is just that rhetoric
လုံးလုံးစဲနေတိုးအဖွဲ့ကြီးမှာအဖွဲ့ဝင်နိုင်ငံပေါင်းကအမေရိကန်ပြည်အောင်စုဗြိတိန်နဲ့ဥရောပသမဂ္ဂနိုင်ငံတွေအပါအဝင်စုစုပေါင်း32နိုင်ငံရှိပါတယ်။နေတိုးအဖွဲ့စတင်ဖွဲ့စည်းခဲ့တဲ့1949ခုနှစ်တုန်းကအဖွဲ့ဝင်နိုင်ငံ12နိုင်ငံပဲရှိတာပါ။အဲ့ဒီထဲမှာမြောက်အမေရိကတိုက်ကအမေရိကန်ပြည်အောင်စုကနေဒါနဲ့အများစုကတော့ဥရောပနိုင်ငံတွေဖြစ်တဲ့ဘယ်လ်ဂျီယမ်၊ဒိန်းမတ်၊ပြင်သစ်Iceland, Italy, Luxembourg, Netherlands, Norway, Portugal and United Kingdom ဖြစ်ပါတယ်။အဲဒီနောက်1952မှာ Greece နဲ့ Turkey နှစ်နိုင်ငံပါဝင်ခဲ့ပြီး1955မှာတော့ Germany ကအဖွဲ့ဝင်ဖြစ်လာပါတယ်။1982မှာ Spain, 1999မှာ Czech Republic, Hungary နဲ့ Poland သုံးနိုင်ငံ2004မှာ Bulgaria,Estonia, Latvia, Lithuania, Romania, Slovakia, Slovenia, ခုနှစ်နိုင်ငံတို့ဟာအဖွဲ့ဝင်နိုင်ငံတွေဖြစ်ခဲ့ပါတယ်။2009ခုနှစ်မှာတော့ အယ်ဘေးနီးယားနဲ့ခရိုအေးရှားနှစ်နိုင်ငံပါဝင်လာပြီး2019ခုနှစ်မှာမွန်တီနီဂရိုနဲ့2020မှာမြောက်ပိုင်းမက်ဆီဒိုနီးယားဟာနေတိုအဖွဲ့ဝင်နိုင်ငံတွေဖြစ်လာပါတယ်။နေတိုအဖွဲ့ကြီးရဲ့အခုနောက်ဆုံး2023-2024မှာအဖွဲ့ဝင်ဖြစ်လာတဲ့နိုင်ငံတစ်ခုကတော့ဖင်လန်နဲ့ဆွီဒင်တို့ဖြစ်ပါတယ်။ဒီနိုင်ငံဟာလွန်ခဲ့တဲ့နှစ်ပေါင်း30 1994ခုလောက်ခရဲကနေတူးအဖွဲ့ကြီးရဲ့ငြိမ်းချမ်းရေးအစီအစဉ်တွေမှာပူးပေါင်းပါဝင်လှုပ်ဆောင်မှုတွေရှိခဲ့တာပါ။ပြီးခဲ့တဲ့2022မေလမှာတော့အဖွဲ့ဝင်နိုင်ငံတွေအဖြစ်လက်ခံပေးဖို့နေတူးအဖွဲ့ကြီးကိုတင်သွင်းခဲ့ပြီးတဲ့နောက်ဖင်လန်က2023မှာဆွီဒင်က2024မတ်လမှာအဖွဲ့ဝင်နိုင်ငံတွေဖြစ်ခဲ့ကြတာပါ NATO အဖွဲ့ဝင်နိုင်ငံဖြစ်ရေးဟာနိုင်ငံတွေဟာမိမိသဘောထားဆုံးဖြတ်ချက်နဲ့ပါဝင်နိုင်ကြတာဖြစ်ပါတယ်တခြားအရှေ့ဥရောပနိုင်ငံတွေဖြစ်တဲ့ Bosnia Herzegovina Ukraine နဲ့ Georgia နိုင်ငံတွေကလည်း NATO အဖွဲ့ဝင်ဖြစ်ဖို့ကြိုးပမ်းအဆိုပြုနေကြတာဖြစ်ပါတယ်နေတိုးအဖွဲ့ကြီးတိုးချဲ့လာမှုအပေါ်ရုရှားကတော့အငြင်းမပြတ်စောင့်ကြည့်နေပြီးနေတိုးနဲ့ရုရှားအခြေတင်ဖြစ်မှုတွေလည်းရှိနေတာပါစစ်အေးကာလအတွင်းနေတိုးအဖွဲ့ကြီးရဲ့စစ်ရေးလှုပ်ရှားမှုတွေမရှိခဲ့ပေမဲ့ဘော့စနီးယားဟာဇီဂိုဗီနာအရေးကိုဆိုဗိုအရေးတွေမှာနေတိုးအဖွဲ့ကြီးဟာစစ်ရေးအရာထဲထဲဝင်ဝင်ပါဝင်လှုပ်ရှားခဲ့ပါတယ်အဲ့ဒီနောက်အာဖဂန်နစ္စတန်အရေးမှာလည်းနိုင်ငံတကာလုံခြုံမှုအကူအညီပေးရေးတပ်ဖွဲ့အနေနဲ့ပါဝင်ခဲ့တာပါနေတိုးအဖွဲ့ကြီးအနေနဲ့သူတို့ရဲ့အဖွဲ့ဝင်နိုင်ငံတွေရဲ့အရေးကိစ္စတွေသာမကအခုဆိုရင်အဖွဲ့ဝင်မဟုတ်တဲ့တခြားကမ္ဘာဒေသတချို့ကနိုင်ငံတွေနဲ့ပါပူးပေါင်းလက်တွဲပြီးစစ်ရေးနိုင်ငံရေးဆိုင်ရာတွေကိုလိုအပ်တယ်လို့ဆောင်ရွက်နေတာလည်းဖြစ်ပါတယ်။နေတိုးအဖွဲ့ကြီးရဲ့အဓိကရုံးဆိုင်ရာနေရာကတော့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာဖြစ်ပါတယ်။ယာနဲ့ချီတဲ့အစိုးရတာဝန်ရှိသူတွေစစ်ဖက်နဲ့အရက်ဖက်ကကြွန့်ကျင်သူတွေဟာရုံးချုပ်ကိုလာရောက်ကြပြီးတရင်းအချက်လက်ဖလဲတာတွေဆုံးဖြတ်ချက်တစ်ခုခုချဖို့အတွက်လိုအပ်တဲ့အခါအကြံပြုပြီးအယူအဆဝေမျှတာတွေကိုနေတိုးရုံးချုပ်မှာရှိတဲ့တာဝန်ခံတွေနိုင်ငံတစ်ခုချင်းစီကကိုယ်စားလှယ်တွေနဲ့ပြည်ဆောင်ဆွေးနွေးလှုပ်ဆောင်ကြတာပါရှင် So then
their friends see in ya chi နေတိုးကြောင့်မညညိုလင်းပြပြပေးခဲ့တာပါအခုလိုပတ်စင်ကနာတွေပြီးမှာတော့ VO American တရဲ့စနေညအစီအစဉ်တွေအဆက်မသက်ခင်သတင်းအချင်းချုပ်မခင်လေးပြပြပေးပါအောင်ခင်ဗျာ
ဇွန်လ19ရက်နေ့ကမန္တလေးတိုင်းငဇုံမြို့နယ်ကမ်းမရွာအနီးစစ်ကောင်စီတပ်သားတွေရဲ့ပြစ်ခတ်ခဲ့မှုကြောင့်ဝင်းနေမိတ်တာယုံဆရာတော်ဗဒ္ဒနာမုနိနာပြည်ဝင်သားပြန်တော်မူခဲ့တာကိုမေ့ပြစ်လိုက်ကြဖို့တည်တကူဆရာတော်ကြီးကမိန့်လိုက်ပါတယ်တိုင်းပြည်ရဲ့အခြေအနေအရနိုင်ငံတော်အစိုးရနဲ့တန်ခါလက်မတွဲနိုင်ရင်ဒုက္ခဖြစ်စရာအများကြီးရှိလာနိုင်တဲ့အတွက်တီးခန့်ခွင့်လွတ်မေ့ပျောက်ပေးကြဖို့ရွှေကျင်သာသနာပိုင်တည်တကူဆရာတော်ကဒီကနေ့ပဲပြောလိုက်တာပါဒါအပြင်စစ်ကောင်စီဘက်ကကျူးလွန်ခဲ့တဲ့ပြန်ပြင်လို့မရတော့တဲ့အမှားတစ်ခုကိုတန်ဃာတော်တို့အနေနဲ့အားပေးမိရာမရောက်အောင်ထပ်ပြီးတော့လည်းမမှားမိအောင်တီးခန့်ခြင်းခွင့်လွှတ်ခြင်းမေ့ပျောက်ခြင်းဖြင့်ထိမ့်သိမ်းစောင့်ရှောက်ပေးကြဖို့ကိုလည်းဝင်းနေမိတာယုံကျောင်းတိုင်မှာပြုလုပ်နေတဲ့ဆရာတော်ရဲ့အန်တီမဇာပနအခမ်းအနားမှာလုပ်တဲ့တရားပွဲမှာရွှေကျင်သာသနာပိုင်ကမိန့်ကြားခဲ့တာပါမြန်မာနိုင်ငံမှာစံစဘာဈေးတွေအစမတန်မြင့်တက်နေတာနဲ့ပတ်သက်လို့မြန်မာနိုင်ငံစံစဘာအသင်းချုပ်ကတာဝန်ရှိသူတွေကိုစစ်ကောင်စီကခေါ်ယူစစ်ဆေးနေပါတယ်စံစဘာဈေးနှုန်းတွေအစမတန်မြင့်တက်နေတာနဲ့ပတ်သက်လို့စံစဘာအသင်းချုပ်တာဝန်ရှိသူတွေကိုခေါ်ယူပြီးမေးမြန်းဆွေးနွေးနေတယ်လို့စစ်ကောင်စီကဒီကနေ့ဇွန်လ20ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်ဘသူတွေကိုခေါ်ယူစစ်ဆေးနေတယ်လဲဆိုတာကိုတော့ထုတ်ပြန်ချက်မှာဖော်ပြထားခြင်းမရှိပါဘူးပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲမြန်မာနိုင်ငံစံစဘာအသင်းချုပ်စံစဘာကုန်သည်များအသင်းစံကုန်စီတိုင်းတာဝန်ရှိသူတွေနဲ့သက်ဆိုင်ရာဌာနအဖွဲ့အစည်းတွေပါဝင်တဲ့အစည်းအဝေးပြုလုပ်ပြီးတဲ့နောက်မှာပဲအခုလိုမျိုးခေါ်ယူစစ်ဆေးခဲ့တာဖြစ်ပါတယ်ရှင်
။ကျေးဇူးပါမက်ခင်လေးအခုလိုသတင်းအချင်းချုပ်ပြီးမှာတော့ VO ရဲ့စနေညအစီအစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်ထုတ်လွှင့်မှုကကိုစီတူပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Dian Wan တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်မာ VOE ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လို့ရဆန္ဒပြေဝရှင်လန်းချမ်းမြေ့ကြပါစေ။ကောင်းကောင်းလေးအိတ်ဆက်အနာယူနေတဲ့ညဖြစ်ကြပါစေခင်ဗျာ။
This program has